Welcome to the Voice of America in Burmese.
Mingalam ni khe masha. Washington ni Radio American tanga ni 2021 January la 23 ye. Sanin ni mnae khin season 2 go Myanmar Sanaw Jin mnae 6 na yi ga ni 9 na yi thi. Line lo meter 2440 ne 51. Line lo meter 190 ro ga ni thon ne pe ni ba bi. Chuma khin myo tat ba. Di mnae khin tadin 2 go ko yae min thon ne du pyo pya pi ba me.American ကာကွယ်ဝင်ကြီးဖြစ်တဲ့သမ္မတဂျိုးဘိုင်ဒန်အမည်စင်တင်သွင်းထားတဲ့အငြင်းစားဗိုလ်ချုပ်ကြီး Lloyd Austin ကိုအထက်လွှတ်တော်ကတောက်ကြနေမှာအတည်ပြုပေးလိုက်ပါပြီ။အထက်လွှတ်တော်ကထောက်ခံမဲ93မဲ၊ကန့်ကွက်မဲ2မဲနဲ့အတည်ပြုပေးလိုက်တဲ့အတွက် Lloyd Austin ဟာပထမဆုံးအာဖရိကနယ်ပွား American ကာကွယ်ဝင်ကြီးဖြစ်လာပါပြီ။ American နိုင်ငံရဲ့28ဆမျက်ကာကွယ်ဝင်ကြီးဖြစ်တဲ့တာဝန်ထမ်းဆောင်ခွင့်ရတာကိုဂုဏ်ယူကြောင်းနဲ့အထူးသဖြင့်ပထမဆုံးအာဖရိကနယ်ပေါ်တရုတ်အနေနဲ့ဒီတာဝန်ကိုထမ်းဆောင်ရတာဖြစ်တဲ့အတွက်ဝမ်းမြောက်ကြောင်းတောက်ကြနဲ့ Twitter မှာရေးပါတယ်။အရှေ့လယ်ပိုင်းနဲ့တောင်အာရှဒေသဆိုင်ရာ American တပ်မှုကြီးဟောင်းဖြစ်တဲ့ Lloyd Austin ဟာအငြင်းစားယူခဲ့ပြီး9နှစ်လောက်ကြာမှအခုလိုအရက်ဖက်ရာထူးကိုလက်ခံလိုက်တာဖြစ်ပါတယ်။သူကိုအမည်စင်တင်သွင်းထားတာအတွက်ကြားနာမှုကိုပြည်ရဲ့အင်ကာနေကပြုလုပ်ခဲ့တာဖြစ်ပြီးဒီကြားနာပွဲမှာပဲ Austin ကသူ့ရဲ့ပထမဦးစားပေးက American နိုင်ငံရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါဆိုင်ရာတိုက်ပွဲတွေဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဒါပေမဲ့သူဟာရုရှားအပါအဝင်အမေရိကန်နဲ့အတိုက်ခံဖြစ်နေတဲ့နိုင်ငံတွေနဲ့ရင်ဆိုင်ရေးဆိုင်ရာစီးရေးမူဝါဒတွေနဲ့ပါလုံခြုံရဖို့ရှိနေတာပါ။ကာကွယ်ရေးဝင်ကြီးအစ်စ်အော့စတင်နဲ့ရုရှားအရေးအပြင်တရုတ်နဲ့အီရန်အရေးနောက်သမ္မတဒေါ်နယ်ထရမ့်လက်ထက်ကအမေရိကန်တပ်သားအရေးအတွက်ကိုရှော့ချခဲ့တဲ့နိုင်ငံချင်းနဲ့အာဖဂန်နဲ့အီရတ်ဒေသအရေးတွေကိုဘလို့ကင်တွယ်မယ်ဆိုတာအပါအဝင်စိုးရိမ်စရာပြဿနာအတော်များများကိုကင်တွယ်ရမှာဖြစ်ပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်ပေါ်မှာတရားဆွဲဆိုချက်စာတမ်းကိုအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတနင်္လာနေ့မှာပေးပို့မှာဖြစ်ကြောင်းအထက်လွှတ်တော်အမတ်အများစုခေါင်းဆောင်ဖြစ်လာတဲ့ဒီမိုကရက်တစ်ပါတီဝင်ချက်ရှူမာကတောက်ကြနေမှာပြောပါတယ်။ဒါဟာအမေရိကန်တပ်တော်အဆောက်အဦတွင်တေဆုံမှုတွေဖြစ်ခဲ့တဲ့စီးနှင်းဝင်ရောက်မှုဖြစ်အောင်လှုံ့ဆော်မှုနဲ့သမ္မတဟောင်းထရမ့်အပြစ်ဒဏ်ချခံရနိုင်ခြေရှိတဲ့တရားရင်ဆိုင်မှုတွေကိုစတင်နိုင်မှုဖြစ်ပြီးမျှတမှုရှိတဲ့တရားရင်ဆိုင်မှုကိုလုပ်မှာဖြစ်ကြောင်းရှူမာကပြောပါတယ်ထရမ့်ရဲ့တရားရေးအဖွဲ့အနေနဲ့ဒီဆွဲချက်အတွက်ခုခံတင်ပြမဲ့ဗျူဟာချမှတ်ဖို့အချိန်ပိုးပြီးလိုအပ်တဲ့အတွက်ဒီတရားဆက်ဆုံမှုကိုရှေ့လာတဲ့ရွှေ့ဆိုင်ဖို့ Republican Party ကအထက်လွှတ်တော်အမတ်အနည်းစုခေါင်းဆောင် Mitch McConnell ကပြောကြားခဲ့ပေမဲ့ Democratic Party ဝင်တွေကတော့လက်မခံသေးပယ်ချခဲ့တာပါသမ္မတဟောင်းထရမ့်ဟာအမေရိကန်သမ္မတတွေထဲမှာနှစ်ကြိမ်တန်တန်တရားဆက်ဆုပ်ခံတဲ့ပထမဆုံးသမ္မတဖြစ်ပြီးသမ္မတတာဝန်ပြီးဆုံးတဲ့နောက်ပထမဆုံးတရားရင်ဆိုင်ရသူလည်းဖြစ်ပါတယ်။ဘယ်အချိန်မှတရားရင်ဆိုင်မှုစတင်မယ်ဆိုတော့ကိုတော့ရှူမာကမပြောပါဘူး။အပြစ်ဒဏ်ချမှတ်နိုင်ဖို့အတွက်အနည်းဆုံး Republican အထက်လွှတ်တော်အမတ်18ဦးရဲ့မဲရဖို့လိုအပ်ပေမဲ့အခုချိန်ထိတော့သမ္မတဟောင်းထရမ့်ကိုအပြစ်ဒဏ်ချမှတ်ဖို့စဉ်းစားသူတိတ်မရှိသေးတယ်လို့အများစုကတော့အခုလိုသမ္မတတူးကိုသူသမရတတန်းပြီးသွားတဲ့နောက်တရားဆက်ဆုံမှုလုပ်တာဟာတရားဝင်ဟုတ်မဟုတ်မင်းကတည်းထုံနေကြတာပါဒါအပြင်အခုလိုတရားရင်ဆိုင်မှုလုပ်တာဟာသဘောထားကွဲလွဲမှုတွေကိုဖြစ်လာစေတယ်လို့ဘိုင်ဒန်အစိုးရအဖွဲ့တွေကအာရုံစွဲဖို့အတွက်လှုံ့ဆော်မှုသာဖြစ်ကြောင်း Republican တွေကမကြေမနက်ပြောဆိုနေကြတာပါ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးမှာ American ပြန်ပြီးပါလာဖို့အတွက် American သမ္မတဂျိုးဘိုင်ဒန်ကလက်မှတ်ရေးထိုးခဲ့တဲ့နောက်တောက်ကြနေမှာ WHO ကအမေရိကန်နိုင်ငံအဖွဲ့ရဲ့ပြန်ပြီးဝင်လာတာကိုတရားဝင်ကြိုဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာ1948ခုနှစ် WHO အဖွဲ့ကိုစတင်တည်ထောင်တဲ့အဖွဲ့ဝင်နိုင်ငံဖြစ်ပြီးကမ္ဘာ့ကျန်းမာရေးကိစ္စရပ်တွေမှာအရေးပါတဲ့ခန္ဓာကနေနှစ်ပေါင်းတာရှည်ပါဝင်လာခဲ့တာဖြစ်ကြောင်း WHO အကြီးအကဲ Tedros Ghebreyesus ကပြောပါတယ်။ဒါ့အပြင်အခုလိုသမ္မတဘိုင်ဒန်ရဲ့တန်တိတန်ချမှုတွေကြိုဆိုလိုက်ပြီးဒါဟာ WHO မိသားစုတွေပြန်ပြီးဝင်လာတာနဲ့မကဘဲကျန်းမာရေးဆိုင်ရာစိန်ခေါ်ချက်အများပြားနဲ့ကမ္ဘာကြီးငင်ဆိုင်နေရတာတွေကိုထုတ်ဖော်ပြောကြသည်ကိုဗစ် -19 ကာယောဂါအဆုံးသတ်ရေးအတွက် WHO အဖွဲ့ဝင်နိုင်ငံတွေနိုင်ငံဆောင်ပါဝင်တဲ့စနစ်တွေနဲ့အပြုသဘောဆောင်လှုပ်ဆောင်ဖို့ဖြစ်ကြောင်းလည်းပြောပါတယ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဟာ Pfizer BioNTech ကုမ္ပဏီစီကကိုဗစ် -19 ကာကွယ်ဆေးအလုံးပေါင်းတန်း40ရဖို့အတွက်သဘောတူညီချက်ရပြီးဖြစ်ကြောင်းနဲ့ဒါဟာ COVAX အစီအစဉ်နဲ့ဆင်းရဲတဲ့နိုင်ငံတွေဝင်ငွေအလဲအလတ်ရှိတဲ့နိုင်ငံတွေမှာရှိလာတဲ့ကာကွယ်ဆေးထိုးရေးကိုစတင်ဖို့အတွက်လှုံ့ဆော်နိုင်တော့မှာဖြစ်ကြောင်း WHO ကြီးကဲ Tedros Ghebreyesus ကတောက်ကြတဲ့ Geneva သတင်းစာရှင်းလင်းပွဲမှာပြောပါတယ
် Today I'm glad to announce that COVAX has signed an agreement with Pfizer
BioNTech နဲ့ကာကွယ်ဆေးတန်း40အထိရဖို့ COVAX က လက်မှတ်ရေးထိုးခဲ့တယ်ဆိုတာကို1000နဲ့ကြီးညာကြောင်းပြောကြားသွားတာပါဒါအပြင် AstraZeneca Oxford ကာဝစီအလုံးပေါင်း350လောက်ကိုလည်း Covax ကဒီနှစ်အစပိုင်းလေးလာထဲမှာပဲဖြန့်ဝေပေးနိုင်တယ်လို့မျှော်လင့်ကြောင်းပြောပါတယ်ဒါဟာကာဝစီတွေကို Covax ကဖေဖော်ဝါရီလထဲမှာစတင်ဖြန့်ဝေနိုင်တဲ့သဘောဖြစ်ပါတယ်လို့လည်းပြောပါတယ်ရှင်းရတဲ့နိုင်ငံတွေမှာထိုးပေးဖို့အတွက်ကာဝစီတန်းပေါင်းရားနဲ့ချီးပြီးရဖို့ Covax အစီအစဉ်ကနေလက်မှတ်ရေးထိုးထားပေးမယ်အခုဒီကာဝက်ဆေးကိုစပြီးထုံးမပေးနိုင်သေးပဲဖြစ်နေတာပါ WHO ကအရေးပေါ်အသုံးပြုဖို့အတွက်အတည်ပြုပေးထားတဲ့ကာဝက်ဆေးကအခုချိန်အထိဆို Pfizer ကာဝက်ဆေးတစ်မျိုးပဲရှိပါသေးတယ်အခု Pfizer နဲ့သဘောတူညီချက်ရလိုက်တာကနေ February လမှာစပြီးကျန်းမာရေးလုပ်သားတွေကိုကာဝက်ဆေးထိုးပေးနိုင်တော့မှာဖြစ်တယ်လို့အတည်ပြုဖို့ဆိုင်းငံ့ထားတဲ့ Oxford AstraZeneca ဆေးတွေကိုလည်းဖြန့်ဝေပေးဖို့ရှိကြောင်း WHO အကြီးအကဲကပြောပါတယ်Pfizer company ရဲ့ CEO ဖြစ်တဲ့ Albert Bourla ကတော့ဒီကာဝယ်ဆေးသန်း40ကိုအမြင့်အဆုံးမယူပဲရောင်းချပေးတာသာဖြစ်ကြောင်းနဲ့ဒီရေအတွက်ဟာကနူးသဘောတူညီချက်အတွက်ဖြစ်ပြီးနောက်မှလည်း Covax အစီအစဉ်အတွက်ဒီလိုပဲနောက်ထပ်ကာဝယ်ဆေးတွေရောင်းချပေးဖို့ရှိကြောင်းတောက်ကြနေမှာပဲပြောကြားခဲ့ပါတယ
်ပြည်အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ညဒိုင်းနိုမီတာ40 kHz 9.13 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်မင်္ဂလာပါခင်ဗျာ VOA American တံရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာသွားပါမယ်ကျွန်တော်ရမ်ထွန်ပါမြန်မာနိုင်ငံမှာမနေ့တုန်းကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ425ရောက်ထပ်ပြီးအတည်ပြုလိုက်တဲ့အတွက်အခုချိန်ထိကူးစက်သူစုစုပေါင်း 33,692 ယောက်ရှိပြီဖြစ်ပါတယ်။ပြီးခဲ့တဲ့24နိုင်အတွင်း COVID-19 ကြောင့်သေဆုံးသူက18ယောက်ရှိတာကြောင့်သေဆုံးသူပေါင်းက3,031ယောက်ရှိပြီဖြစ်ပါတယ်။မနေ့တုန်းကတက္ကသိုလ်နမူနာပေါင်း 18,900 နီးပါးစစ်ဆေးခဲ့တာဖြစ်ပါတယ်။ COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးအရေးပါတဲ့ကာကွယ်ထိုးဆေးပထမအတုပ်ကတော့မနေ့ကမြန်မာနိုင်ငံကိုရောက်ရှိလာပြီဖြစ်ပါတယ်။အဲဒီကာကွယ်ဆေးမျိုးစားကဗြိတိန်နိုင်ငံ Oxford တက္ကသိုလ်နဲ့ AstraZeneca ဆေးကုမ္ပဏီတို့ကစံသက်သုတေသနပြုလုပ်ခဲ့တာဖြစ်ပြီးအိန္ဒိယနိုင်ငံ Serum Institute of India ဆေးကုမ္ပဏီကCovishield အမည်နဲ့အမြောက်များထုတ်လုပ်နေတာဖြစ်ပါတယ်။ဒီ Covishield ကာကွယ်ဆေးတွေကိုဦးစားပေးအစင်းလိုက်ထိုးနှံပေးသွားမှာဖြစ်ပြီးကျန်းမာရေးဝန်ထမ်းတွေကိုပထမဦးဆုံးထိုးနှံပေးသွားမယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကကြေညာပြည်နေကပြောပါတယ်။အခုလက်ဆောင်ရတဲ့ဆေးတွေအပြင်နောက်ထပ်ဆေးတန်းကွက်ကိုလည်းအိန္ဒိယနိုင်ငံကနေမှာယူထားပါတယ်ခင်ဗျ။မြန်မာနိုင်ငံကရုရှားနိုင်ငံကနေလေကြောင်းရန်ကာကွယ်ရေးဒုံးကျည်စနစ်နဲ့မောင်းသူမဲ့လေယာဉ် drones တွေဝယ်ယူมาဖြစ်ပါတယ်။ရုရှားလက်နက်တွေဝယ်ယူမဲ့သဘောတူညီချက်ကိုရုရှားနိုင်ငံရဲ့ဝန်ကြီး Sergey Shoigu မြန်မာနိုင်ငံကိုရောက်ရှိနေချိန်ဒီတစ်ပတ်ထဲမှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။အဲ့ဒီသဘောတူညီချက်အရမြန်မာနိုင်ငံကရုရှားလောက် Panzer S1 လေကြောင်းရန်ကာကွယ်ရေးစနစ်နဲ့Orlan 10E မောင်းသူမဲ့လေယာဉ်ငယ် drones တွေဝယ်ယူมาဖြစ်ပါတယ်။2001ခုနှစ်ကတည်းကစလို့မြန်မာနဲ့ရုရှားနိုင်ငံတို့အကြားသဘောတူညီချက်တွေရရှိထားပြီးထိရောက်ပြီးနှစ်ဖက်အကျိုးများတဲ့စစ်လက်နက်နည်းပညာပူးပေါင်းဆောင်ရွက်ရေးတွေလှုပ်ဆောင်နေပြီးထုတ်တက်မှုတွေရရှိနေတယ်လို့လည်းရုရှားနိုင်ငံပိုင်း TASS သတင်းဌာနကပြောပါတယ်။အဲ့ဒီအချိန်ကတည်းကရုရှားတို့အနေနဲ့ MNG တိုက်လေယာဉ်အစင်း30 Sokolov 130တိုက်ပွဲလေးကြီးရေးလေယာဉ်30MiG-24 နဲ့ MiG-35B ရဟယင်စဲစင်း Pichora 2M လေကြောင်းရန်ကာကွယ်ရေးဒုံးကျည်စနစ်ရှိခု Radar တွေတန်ချက်ကယင်တွေနဲ့အမြောက်တွေကိုရောင်းချခဲ့ကြောင်းလဲရုရှားသတင်းဌာနတွေကပြောပါတယ် Sukhoi 30 SMB လေယာဉ်တွေရောင်းချရေးသဘောတူညီချက်ကိုလက်ရှိချုပ်ဆိုထားပြီးတချို့ကိုပေးပို့ထားပြီးဖြစ်ကြောင်းလဲ TASS သတင်းမှာပါရှိပါတယ်မြန်မာနိုင်ငံကဝယ်ယူထားတဲ့လက်နက်ပစ္စည်းခရီးရာတွေအတွက်ပြုပြင်ထိန်းသိမ်းရေးနဲ့အစစ်မြစ်တရေးလုပ်ငန်းတွေကိုတော့မြန်မာနိုင်ငံနဲ့တနနိုင်ငံသဘောတူဖွဲ့စည်းထားတဲ့ပူးတွဲနည်းပညာဝန်ဆောင်မှုစင်တာမှလုပ်ဆောင်နေပါတယ်။ရုရှားလိုတခြားခင်မီစစ်လက်နက်ပစ္စည်းတွေထပ်မံဝယ်ယူဖို့အရေးမြန်မာနိုင်ငံဘက်ကစိတ်ဝင်စားမှုပြသနေတယ်လို့လည်းရုရှားသတင်းဌာနတွေကပြောပါရယ်ခင်ဗျ။ဗီယက်နမ်နိုင်ငံကလှုပ်ရှားတက်ကြွသူတွေကိုဖိနှိပ်ချုပ်ချယ်အရေးယူမှုတွေပြုလုပ်နေတဲ့အပေါ်ဖြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်တရက်ကိုဥရောပသမဂ္ဂ EU ကကြေညာပြတင်းတွေကမဲခွဲဆုံးဖြတ်အတည်ပြုခဲ့ပါတယ်။အဲ့ဒီဆုံးဖြတ်ချက်ကိုဥရောပပါလီမန်မှာထောက်ခံမဲ592မဲ၊ခန့်ခွက်မဲ32မဲ၊ကြားနိုင်မဲ98မဲနဲ့အတည်ပြုခဲ့တာဖြစ်ပါတယ်။အဲဒီဆုံးဖြတ်ချက်မှာဥရောပသမဂ္ဂအနေနဲ့ဗီယက်နမ်နိုင်ငံပေါ်ပုံပြီးသဘောထားတင်မာတဲ့ယက်တိချက်ထားရှိရေးနဲ့ဗီယက်နမ်နဲ့ကုန်သွယ်ရေးကိစ္စတွေမှာလူခွင့်ရေးကိုဆက်ဆက်ထားရှိရေးအလေးပေးတိုက်တွန်းထားပါတယ်။ လူခွင့်ရေးကိုလေးစားလိုက်နာတာက EU နဲ့ Vietnam ဆက်ဆံရေးမှာအခြေခံအုတ်မြစ်တစ်ခုဖြစ်ပြီးတစ်ဖက်ချုပ်ဆိုထားတဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ်အထက်မဖြစ်မနေပါဝင်ရမယ့်အချက်ဖြစ်တယ်လို့လည်း EU ကပြောပါတယ်။ Vietnam နိုင်ငံရဲ့ဝန်ကြီးဌာနကတော့နိုင်ငံတည်းအခြေခံဥပဒေအောက်မှာလူခွင့်ရေးနဲ့လွတ်လပ်စွာပြောဆိုမှုကိစ္စတွေနဲ့အဖမ်းခံရတာဘယ်သူမှမရှိဘူးလို့တုံ့ပြန်ပြောဆိုထားပါတယ်။နောက်တဲ့ရင်ပတ်တဲ့ Vietnam Communist Party က73ချိန်မြောက်အမျိုးသားကွန်ဂရက်ကိုကျင်းပမှာဖြစ်ပါတယ်။အဲ့ဒီစည်းဝေးမှာနောက်လာမယ့်9ရက်နေ့အတွင်းချင်းသုံးမဲ့မူဝါဒတွေနဲ့ခေါင်းဆောင်တွေကိုရွေးချယ်ချမှတ်သွားဖို့ရှိပါတယ်။လက်ရှိ Vietnam ခေါင်းဆောင်တွေလက်ထက်မှာအခွင့်အရေးလှုပ်ရှားသူတွေကိုပို့ပြီးဖိနှိပ်ချုပ်ချယ်မှုတွေပြုလုပ်လာနေတယ်လို့လူခွင့်ရေးအဖွဲ့တွေကဆက်ဆွဲထားပါတယ်။ဒီနေ့တည်းကျင်းပမယ့်တိုကျိုအိုလံပစ်အားကစားပွဲတော်ကိုစီစဉ်ထားတဲ့အတိုင်းကျင်းပသွားဖို့စိတ်ပိုင်းဖြတ်ထားတယ်လို့ဂျပန်ဝန်ကြီးချုပ်ယိုရှိဟိဒေဆူဂါကတောက်ကြံနေကပြောပါတယ်
။တိုကျို大会については人類が新型コロナウイルスに勝った証として
東京オリンピックアルサーပွဲကိုကျင်းပနိုင်တာကလူသားတွေကိုရိုနာဗိုင်းရပ်စ်ကိုအောင်မြင်ကျော်လွှားနိုင်တာကိုပြသမဲ့တင်ကြေးတဲ့သဘောဖြစ်ပါလိမ့်မယ်။ယောဂကုသမှုနဲ့ပတ်သက်လို့လည်းစီကံသတ်မှတ်ချက်တွေချမှတ်ဖို့ပြင်ဆင်ထားပါရယ်။လုံခြုံစိတ်ချရပြီးအနည်းငယ်ကင်းတဲ့အားကစားပွဲတွေဖြစ်ဖို့တိုကျိုအစိုးရနဲ့တိုကျိုအိုလံပစ်ကျင်းပရေးကော်မတီအပြင်နိုင်ငံကအိုလံပစ်ကျင်းပရေးကော်မတီတို့နဲ့အတူအနီးကပ်ဆောင်ရွက်ဖို့ဆုံးဖြတ်ထားပါရယ်လို့ဂျပန်ဝန်ကြီးချုပ်ဆူဂါကဂျပန်ပါလီမန်မှာပြောပါရယ်။ကိုရိုနာဗိုင်းရပ်စ်ကယောဂကြောင့်အိုလံပစ်အားကစားပွဲတွေကိုဖြတ်သိမ်းရဖို့ရှိကြောင်းအမြင့် follow သူအစိုးရတရင်ရေးမြစ်တစ်ခုကိုကောက်ကပြီး Times Magazine ကဖော်ပြပြီးတဲ့နောက်ဝန်ကြီးချုပ်ရဲ့ပြောဆိုချက်အခုလိုထွက်ပေါ်လာတာဖြစ်ပါတယ်။ဂျပန်နိုင်ငံကအားကစားပွဲတွေကိုနှစ်ပြောင်းပြီးကျင်းပဖို့အစီအစဉ်တွေပြန်ပြီးချမှတ်နေတယ်လို့လည်းအဲ့ဒီတရင်ကဖော်ပြခဲ့ပါတယ်။မူလက2020ခုနှစ်တည်းကျင်းပဖို့စီစဉ်ခဲ့တဲ့တိုကျိုအိုလံပစ်အားကစားပွဲတွေကို COVID-19 ကာယရောဂါကြောင့်ဂျပန်အစိုးရနဲ့နိုင်ငံတကာအိုလံပစ်အားကစားကော်မတီတို့ကရွှေ့ဆိုင်းထားခဲ့တာဖြစ်ပါတယ်။အစီအစဉ်အသေးအရာတိုကျိုအိုလံပစ်ကိုဒီကနေ့စနေနေ့ကနေ6လပြည့်တဲ့ဇူလိုင်လ23ရက်နေ့မှာကျင်းပဖို့ရှိပါတယ်ခင်ဗျာ။စနေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုတော်ခင်မျိုးသက်နဲ့အတူကြီးညာခဲ့တာဖြစ်ပါတယ်။အခုတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ Gender Women ပါပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲဆင်မှားရမှုတွေရှိခဲ့တယ်လို့အဓိကအတိုက်ခံပြည်တော်စုကြန့်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီနဲ့တက်မတော်ဘက်ကဆွဆွဲထားပြီးဖြည့်ရှင်းပေးဖို့ဆက်လက်တောင်းဆိုနေချိန်မှာလွတ်တော်အသစ်ကလည်းမကြခင်ခေါ်ထားတာမျိုးဘလို့ဆက်ဖြစ်လာနိုင်ပါလဲရှေလာဖရိုက်တီရဲ့မှာကျင်းပမယ်လွတ်တော်အသစ်တက်မတဲ့ဆုံးဖြတ်ဖို့ခက်နေတဲ့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီပြောခွင့်ရနဲ့နောက်ရွေးကောက်ပွဲအနိုင်ရအစိုးရပါတီ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရတို့ကိုမေးထားပါတယ်ကြက်ခိုင်ဖွံ့ဖြိုးရေးပါတီပြောခွင့်ရဒေါက်တာအနန္ဒာလှမြင့်ကအခုလိုဆုံးဖြတ်ရခက်နေပုံကို
အခုချိန်နေမှာတော့ပြောဖို့ခက်ပါတယ်ခင်ဗျအဓိကကတော့ဒီမဲအစည်းဖုံးပွားမှုတွေလွှမ်းမိုးမှုတွေရှိနေတယ်ဒါကြောင့်ကော်မရှင်ကိုတောင်းဆိုလာတာရှိပါတယ်ကျွန်တော်တို့နောက်ဆုံးမေးပေးခဲ့တဲ့မဲအစံနာရှင်စည်းရင်ပေါ့နော်ဒါလေးကိုထုတ်ပြန်ပေးပါထုတ်ပြန်ပေးလို့ရှိရင်ဒါဆိုကျွန်တော်တို့စီစစ်ပြီးလက်ခံမယ်ပေါ့ဒီတောင်းဆိုတဲ့မဲစင်းကိုထုတ်မပေးဘဲနဲ့ဒီမဲရလက်ကိုအတင်းအတီးပြုတယ်ဆိုရင်တော့အကျက်တည်းဖြစ်သွားနိုင်တယ်ပေါ့လေကျွန်တော်တို့အနေနဲ့ကလည်းဒီမဲ UEC ကဖြည့်ရှင်းမှုတစုံတရာမပြုဘဲနဲ့တော့လွတ်တော်ကိုတက်မဲ့မတက်ဘူးဆိုတာအခုချိန်မှာတော့ဆုံးဖြတ်ရလဲခက်ပါတယ
် NLD ပြောခွင့်ရဒေါက်တာမျိုးညွန့်ကတော့ဒီမဲပြဿနာပေါ်
ရွေးကောက်ပွဲမှာတိုင်ငယ်နေကိုကရွေးကောက်ပွဲမှာတမာမှုတွေရှိခဲ့ရင်စုပ်ပြီးကြိုပြီးတော့နမိတ်ဖတ်တယ်လို့ပြောထားခဲ့တာပဲလေအဲ့တော့ဒီရွေးကောက်ပွဲမှာအကယ်၍များကျွန်တော်တို့ရဲ့အနိုင်ဟာပုဂ္ဂတိကများနိုင်ငံမဆိုရင်ဘယ်ခုဖြစ်နေတဲ့ဆန္ဒပြပွဲလေးတော့မတည်ငြိမ်မှုတွေအစားပေါင်းများစွာပို့ဆိုမယ်လို့ညွှန်လင်းထားပါတယ်အခုတော်သေးတယ
်ဒါပေမဲ့ဒေါက်တာအနန္ဒာလှမြင့်ကတော့ဒီမဲကြလက်ပြဿနာကိုညင်းနေတာမဟုတ်ပဲမဲပြဿနာတန်တရားရှင်းကျင်လို့လာပါလို့ဆိုပါတယ
်မဲအနိုင်အရှုံးကိုကျွန်တော်တို့အငြင်းမပေါ်ဘူးခင်ဗျရလည်းပြောင်းသွားဖို့အခြေအနေကိုကျွန်တော်တို့ပြောနေတာမဟုတ်ဘူးအဓိကကျွန်တော်တို့ပြောနေတဲ့ရည်ရွယ်ချက်ကတော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲပုံလင်းမြင်သာမှုရှိတဲ့ရွေးကောက်ပွဲဖြစ်စဉ်အနေနဲ့ရောဒါကျွန်တော်တို့စတင်တိဆောက်ပေးခဲ့တဲ့ရည်ကြီးမှုအတိုင်းပဲဒီ2020ဖြစ်စဉ်ကိုကျွန်တော်ကမျှော်လင့်နေကျွန်တော်တို့ပါတီအနေနဲ့စီစစ်တဲ့အခါကျတော့လေဒီမဲကွာဟာချက်တွေအင်မတန်ကြီးမားတော့ကျွန်တော်တွေ့ရတယ်မဲစင်းကွာဟာချက်တွေလေအခုလို9တန်းကျော်7တန်းနီးပါးလောက်ကြီးမဲစင်းမှားယူနေတာဖြစ်နေတဲ့အခါကျတော့တန်တရားရှင်းတော့အောင်မဲစင်းကိုထုတ်ပေးလိုက်ရင်တန်တရားရှင်းတော့ပြီ
ဒါပေမဲ့ဒေါက်တာမျိုးညွတ်ကလည်
းဒါအခုမှဖြစ်တာမဟုတ်ပါဘူး2010 2015ဒီအကုန်လုံးမှာဒီတိုင်းနဲ့လုတ်ခဲ့တာပါခင်ဗျ အကယ်၍ဒီလောက်ရကမသိတော့ဘူးထင်ကျွန်တော်လွတ်တော်မှာတင်ပြဆွေးနွေးပြီးတော့ဒီရွက်ောက်ပွဲဥပဒေနေဥပဒေလေးပြုပြင်ဖို့ကြိုးစားဖို့ပဲရှိပါတယ်
ဒါပေမဲ့ဒေါက်တာအနန္ဒာလှမြင့်ကတော့အခုပြဿနာကိုရှင်းဖို့အထူးလွတ်တော်ခေါ်တာကိုညင်းခဲ့တာကြောင့်လာမယ့်လွတ်တော်တင်ပါလဲဖြည့်ရှင်းနိုင်ဖို့မသေးချာဘူးလို့ဆိုကာအဓိက UEC ကတည်ထောင်စုရွေးကောက်ပွဲကော်မရှင်ပြသနာလို့ဆိုပါတယ
် UEC ကဖြည့်ရှင်းပြရမယ့်တာဝန်သူ့မှာရှိပါတယ်ပြီးတော့တတိယအကြိမ်မဲစင်းနောက်ဆုံးမဲပေးခဲ့တဲ့မဲဆန္ဒရှင်စီးရင်ဆိုတာကလည်း UEC အနေနဲ့တက်ဆိုင်ရာနိုင်ငံရေးပါတီတွေနဲ့ဝင်ရောက်ရှင်ပြိုင်တဲ့ကိုယ်စားလှယ်တွေကိုတရားဝင်ပေးကူပေးရမယ့်မဲစင်းဖြစ်ပါတယ်တတိယအကြိမ်မဲစင်းဆိုတာကကျွန်တော်တို့ပထမအကြိမ်မဲစင်းကျင်ညာတယ်အဲ့ရောက်ပါတီတွေရာလည်းဆင့်မယ်ကိုယ်စားလှယ်တွေရာလည်းဆင့်မယ်အမှားယွင်းတွေရှိတယ်ဆိုရင်ပြန်ပြီးတော့ဥပဒေအရကြောကြဆိုကြပြီးဒုတိယအကြိမ်စစ်စစ်ထားတဲ့မဲစင်းထုတ်မယ်ပြီးဒီကအဲ့ရောက်လည်းကျွန်တော်တို့ကစစ်စစ်ပြီးနောက်ဆုံးတတိယအကြိမ်မဲစင်းကတော့ final ကျင်ညာလိုက်တဲ့မဲစင်းပဲအဲ့ဒါရလို့ရှိရင်သူ့ဟာသူပဲပါတီကိုပဲမဲပေးခဲ့မဲပေးခဲ့ပြဿနာမရှိဘူးဒီလူကဒီမဲဆန္ဒနယ်မှာတကယ်ရှိလားမရှိလားမဲပေးခွင့်ရခဲ့လားမရခဲ့လားဒါပဲကျွန်တော်တို့ကဟိုဆုံးသက်မှာအဆင်ပြေသွားပြီယူကြီးစစ်ဘက်ကတစုံတစ်ခုဖြည့်ရှင်းနေမပြူဆိုရင်တော့လာမယ့်လွတ်တော်မှာတန်တဲ့ကိုယ်စားလှယ်တက်မယ်မတက်ဘူးဆိုတာလည်းမေကွန်းထုတ်ဆက်ဖြစ်လာတာပေါ့နော
်အခုလိုလွတ်တော်အစ်တက်မတက်မေကွန်းထုတ်လာတဲ့ပေါ့ဒေါက်တာမျိုးညွန့်ကတော့
သူတို့ပါတီတယောက်ရဲ့လွတ်တော်တက်ခြင်းမတက်ခြင်းကတော့ကျွန်တော်တို့ဘာမှမှတ်ချက်မပေးပါဘူးတက်ခြင်းမတက်ခြင်းနဲ့ပတ်သက်တဲ့ဥပဒေတွေအတိုင်းပဲကျွန်တော်တို့ဆက်လက်လုပ်သွားမှာဖြစ်ပါတယ်အရေးယူခံရမှာပေါ့ဗျာဘယ်လိုပုံစံနဲ့အရေးယူရမလဲဆိုတော့သူပဲမှာပါပါတယ်ဒီအတွက်တော့ကျွန်တော်တို့ကြိုတင်ပြီးတော့ပူပန်မှုတွေမရှိပါဘူးရုပ်ကောက်ပွဲမှာအနိုင်ရရှိတဲ့လူဟာသူတက်ဖို့အတွက်ကျွန်တော်တို့လွှတ်တော်ကလည်းအကြောင်းကြားထားပြီးသားပါကျွန်တော်တို့လွှတ်တော်တက်ဖို့လုံရုံလုံစင်အတိုင်းတော့လှုပ်ထားတာတွေအကုန်လုံးတွေ့နေရပါတယ်အဲ့တော့တမရဝါနေပြီးသူ့ရဲ့ကိုယ်စားလှယ်တွေကိုပုံမှန်အတိုင်းအညီစင်ပေးပို့ထားပြီးလဲဖြစ်တယ်လို့ကျွန်တော်သိရပါတယ
်တကယ်တော့ဒီမိုကရေစီအသွေးကူးပြောင်းရေးမှာအရေးပါလေရှိတဲ့ဒုတိယအကြိမ်မြောက်ရွေးကောက်ပွဲတွေမှာအခုလိုဖြစ်လာတဲ့ပြဿနာတွေဘယ်လိုဖြေရှင်းနိုင်မလဲဆိုတာကတော့စောင့်ကြည့်အောင်မှာဖြစ်ပါတယ်ခင်ဗျာကျွန်တော်ဝင်းမင်းပါ
မှာကိုဗစ် -19 ရောဂါပိုးကူးစက်မှုထောင်နဲ့ချီဖြစ်လာနေတဲ့အထက်မြန်မာလူသမားရာနဲ့ချီကူးစက်နေလို့ကြံတဲ့မြန်မာလူသမားတွေမှာပါရောဂါပိုးကူးစက်မှုရှိမရှိလုပ်ငန်းခွင်နေတဲ့အထိလိုက်လံစစ်ဆေးပေးနေတယ်လို့မလေးရှားနိုင်ငံဆိုင်ရာမြန်မာလူသမားတန်ရာရှိကပြောပါတယ်။အရေးပေါ်အခြေအနေထုတ်ပြန်ထားတဲ့မလေးရှားနိုင်ငံတွေကကိုဗစ် -19 ကာကွယ်ရေးစီမံစည်းကမ်းတွေကိုမြန်မာလူသမားတွေအထူးလိုက်နာကြဖို့ကိုလည်းတိုက်တွန်းပါတယ်ကျမစုမုံကစူးစီးတင်ပြထားတာနားဆင်ပါရှင်မလေးရှားနိုင်ငံမှာကူးစက်မြန်ရောဂါကိုဗစ် -19 တကြောပြန်ကူးစက်မှုတွေပိုတိုးလာပြီးစိုးရိမ်စရာအခြေအနေဖြစ်လာလို့မလေးရှားနိုင်ငံတစ်ခုလုံးကိုမလေးရှားဘုရင်အယ်ဆူတန်အဗ်ဒူလာကဇန်နဝါရီလ12ရက်နေ့ကလေးကနိုင်ငံကိုအရေးပေါ်အခြေအနေကြေညာထားတာပါလက်တလုံးမှာတော့မလေးရှားနိုင်ငံတွေကခရိုင်တွေကိုအသွားလာကန့်သတ်မှု Amendment Control Order MCO ထုတ်ပြန်ထားပြီးမြို့တော်ကွာလာလမ်ပူအပါအဝင်ပိုးကူးစက်မှုနှုန်းမြင့်မားနေတဲ့မြို့တွေကိုလည်းတင်းကျပ်တဲ့ COVID စီးကမ်းတွေချမှတ်ထားပါတယ်မလေးရှားစိုးရရဲ့စီမံချက်နဲ့မြန်မာလူသမားတွေကြားမှာရောဂါပိုးရှိမရှိလိုက်လံစစ်ဆေးပေးနေပါတယ်လို့မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးရဲ့အလုသမားတန်ရာရှိဦးဝင်းမင်းဆိုကလက်ရှိအခြေအနေရှင်းပြပါတယ်
တချို့မှာတော့ကျွန်တော်တို့ကတော့ဒီမလေးရှားနိုင်ငံမှာအဓိကမြို့ကြီးစောင်းမြို့ကိုကျွန်တော်တို့က MCO သတ်မှတ်ထားတာ။အတော့လာရခင်နှုံးအထက်ပို့ပြီးတော့ဆင်းကျက်ထားတာရှိပါတယ်။ပြီးတော့ MCO ကာလကိုလည်းကျွန်တော်တို့ကခုက26ရက်ထိအစသတ်မှတ်ထားတာပေါ့နော်။ February 4ရက်ထိကျွန်တော်တို့တိုးပြီးတော့သတ်မှတ်ထားတာရှိပါတယ်။နောက်တစ်ခုကသူ့ data လိုက်ဒီအစိုးရအစီအမံချက်နဲ့ COVID ကိုလိုက်ပြီးတော့ကျွန်တော်တို့စက်ရုံလုပ်ရုံတွေမှာစစ်ပေးနေတဲ့အနေအထားတစ်ခုတော့ရှိပါတယ်။ကျွန်တော်တို့က policy တစ်ခုချမှတ်ထားတယ်။နိုင်ငံသားလူသမားတွေအားလုံးကိုအလို့ရှင်ရဲ့ကုန်ကြစည်နဲ့ coronavirus စစ်ပေးရမှာပေါ့နော်။အဲ့မူဝါဒတစ်ခုချမှတ်ထားတယ်အဲ့ဒါကိုလေဒီဘက်ကဒီသက်ဆိုင်ရာအစိုးရရဲ့စူစီယူဆိုတဲ့ဒီဘက်ကလူမှုလုံရေးပုံစံမျိုးအဖွဲ့အစည်းကနေပူးပေါင်းပြီးတော့လိုက်ပြီးတော့ကျွန်တော်စစ်ပေးနေတဲ့အစီအမံတွေရှိပါတယ
်အခုလိုမလေးရှားအစိုးရအစီအမံနဲ့ COVID-19 ရောဂါပိုးရှိမရှိလိုက်လံစစ်ဆေးနေချိန်မှာမြန်မာလူသမားတွေကြားမှာလဲ COVID-19 ပိုးကူးစက်နေတာတွေ့ရှိရလို့မြန်မာလူသမားတွေဘက်က COVID-19 ဆန်ရအရေးပေါ်အခြေအနေဖြစ်လာရင်မြန်မာတန်ရုံးကိုအမြဲဆုံးဆက်သွယ်ကြပါလို့လဲလူသမားတန်ရရှိဦးဝင်းမင်းဆိုကတိုက်တွန်းပါတယ်
ကျွန်တော်မြန်မာလူသမားတွေအနေနဲ့ကတော့အစိုးရစီမံချက်နဲ့လိုက်ပြီးတော့ဆက်ရုံလုပ်ရုံတွေကို COVID ကိုလိုက်ပြီးတော့စစ်တဲ့အခါမှာပိုးတွေ့တဲ့အရေးတော့ပုံများလာတာပေါ့နော်အများဆုံးဖြစ်နေတဲ့နေသားတခုကကျွန်တော်တို့ကကိုဆန်းလက်ဆက်ရုံပေါ့300ကျော်လောက်အထိကိုဖြစ်သွားတာပေါ့နော်မြန်မာလူသမား300ကျော်သို့တော့ဒီတိသုံးသူမရှိပါဘူးသူရအတက်မှတ်ထားတဲ့ quarantine center တွေမှာတွားတယ်ပြီးရင် recovery process အတွက်ကိုသူတို့ဆက်ပြီးတော့စောင့်ကြည့်တဲ့အနေအထားတခုမှာတော့ရှိနေပါတယ်ကျွန်တော် DMCO တင်းကျပ်ထားတဲ့ MCO အမိန့်အောက်မှာကျွန်တော်တို့ hotline phone number တွေကျွန်တော်တို့အတက်နိုင်ဆုံးကျွန်တော်တို့ဖြန့်ဝေထားပါတယ်အတက်နိုင်ဆုံးကျွန်တော်တို့ ဝိုင်းဝန်းပြီးတော့ကူညီမှာပါကျွန်တော်တို့24နာရီဖုန်းနံပါတ်တွေဒီဖုန်းတွေကျွန်တော်ဖွင့်ထားပါတယ
်မလေးရှားရောက်မြန်မာတွေအနေနဲ့ကိုဗစ် -19 ဆိုင်ရာစီမင်းစည်းကမ်းတွေကိုအထူးသတိထားလိုက်နာကြဖို့ကိုလည်းအလုံသမားရေးကူညီဆောင်ရွက်ပေးနေတဲ့ကိုတီဟာမောင်မောင်ကသတိပေးပါတယ
်အခုကသူကတနိုင်ငံလုံးအတိုင်းအတာနဲ့ကျွန်တော်တို့ဒီဘော်နီယိုကျွန်းဘက်ကရှိတဲ့ဆာလဝက်တစ်ခုပဲလွတ်တယ်အဲကျန်တဲ့ပြည်နယ်တွေအပေါ်သူတို့ဒီလော်ဒေါင်းချပြီးတော့အဲ့ဒီစီမင်းစည်းကမ်းတိုင်းသူတို့လိုက်နာမယ်ဆိုပြီးတော့အကုန်လုံးအမိန့်တွေထုတ်ထားလိုက်တယ်ပေါ့နော်အဲ့တော့စီမင်းစည်းကမ်းကတော့သူတို့သတ်မှတ်ထားတဲ့ငွေကိုတွေကလည်းကြေညာထားတဲ့အဲ့ဥပဒေတိုင်းလိုက်နာဖို့တော့သူတို့တိုက်တွန်းထားတာတွေပဲရှိတယ်ပေါ့ဟိုအဓိကတော့ကျွန်တော်မြန်မာနိုင်ငံသားတွေတတ်နိုင်ဆုံးလူစုလူဝေးတွေရှိတဲ့နေရာတွေမသွားကြဖို့ပေါ့နော်အပြင်ထွက်ရင်လည်းကျွန်တော်မတ်စက်ပြီးသွားကြဖို့ပေါ့သူ့နိုင်ငံသားတွေလည်းတော်တော်များများဖြစ်တယ်နိုင်ငံသားသားတချို့တွေလည်းဖြစ်တဲ့ခါကျတော့အဲ့လိုမျိုးကိုကကာကွယ်ထားနိုင်မှတော်ယုံကြမှာလေ
အခုဆိုရင်တော့မလေးရှားနိုင်ငံထဲမှာကိုဗစ် -19 ကူးစက်တဲ့လူနာတွေများပြားလာတဲ့အတွက်ဆေးရုံဆေးကန်းတွေမှာပါနေရာမလုံလောက်မှုတွေဖြစ်နေတာပါအမေရိကန်ပြည်ထောင်စုအခြေစိုက်ဂျွန်ဟော့စကင်းဆေးသက္ကသိုလ်ရဲ့ကမ္ဘာလုံးဆိုင်ရာကိုရိုနာဗိုင်းရပ်စ် COVID-19 ကူးစက်မှုနှုန်းလေ့လာစစ်တမ်းကောက်ယူနေတဲ့စင်တာရဲ့ထုတ်ပြန်ချက်အရဇန်နဝါရီလ22ရက်နေ့ထိမလေးရှားတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ကိုဗစ် -19 ကူးစက်သူပေါင်းက 38,600 ကျော်ရှိနေပြီးကိုဗစ်ကြောင့်သေဆုံးသူပေါင်းက 660 ဦးအထိရှိသွားပြီဖြစ်ပါတယ်ရှင်ကျမစုမမ
ကျွန်တော်ညဝင်းအောင်ပါခင်ဗျာသမရတဲ့ဂျိုးဘိုင်ဒန်စတက်လာချိန်မှာပဲဒေါ်နယ်ထရန့်လက်ထက်ကပြည်ဝင်ခွင့်ဗီဇာအမျိုးအစားတချို့ပိတ်ပင်ကန့်သတ်တာကိုပြန်လည်ယူသိမ်းလိုက်တဲ့အပေါ်မြန်မာအမေရိကန်တချို့ကအကောင်းမြင်ကြိုးဆိုကြတဲ့အကြောင်းကိုတင်ပြချင်ပါတယ်သမရဟောင်းဒေါ်နယ်ထရန့်လက်ထက်မှာမွတ်စလင်တွေအဓိကနေထိုင်တဲ့နိုင်ငံကလာသူတွေကိုအမေရိကန်ပြည်ဝင်ခွင့်ဗီဇာပိတ်ပင်တယ်ဆိုတဲ့သမရအမေတရက်ကို2019ဇန်နဝါရီလမှာစတင်ထုတ်ပြန်တားမြစ်ခဲ့တာပါအမေရိကန်ပြည်ထောင်စုဟာဘာသာရေးလွတ်လပ်ခွင့်ကိုအတိအမှတ်ပြုအလေးထားတဲ့နိုင်ငံဖြစ်တာကြောင့်ဒေါ်နယ်ထရန့်ရဲ့ပြည်ဝင်ခွင့်ဗီဇာတားမြစ်ချက်ကိုသမရဂျိုးဘိုင်ဒန်တက်လာပြီးနောက်တနေ့ဇန်နဝါရီ21ရက်နေ့မှာပဲသမရလူပိုင်ခွင့်အမိန့်နဲ့ဖျက်သိမ်းလိုက်တဲ့အပေါ်ကြိုဆိုတယ်လို့မေရီလန်းပြည်နယ်ချင်းတိုင်းသားအဖွဲ့ခေါင်းဆောင်ဦးစုသုံးမှုန်ကပြောပါတယ
်ဒီသမတထမ့်ကဒီ immigrant visa လို့ခေါ်တဲ့ရွှေ့ပြောင်းတဲ့ visa ကိုပိတ်ပင်တာကိုသမတဘိုင်ဒန်ကနေပြဖြတ်ပြီးတော့လမ်းခွင့်ပေးတဲ့အတွက်ကျွန်တော်ကြိုဆိုပါတယ်ဝမ်းလည်းဝမ်းသာပါတယ်အဲ့ဒီ immigrant visa ဆိုတာကကိုမိသားစုကိုအဖေမျိုးကိုဇနီးကိုရမီကိုမောင်းမှာကိုခေါ်နိုင်တဲ့ဗီဇာဖြစ်တယ်မြန်မာပြည်အတွက်ကျွန်တော်တို့မိသားစုတွေခေါ်တဲ့ခါမှာကိုအဖေမျိုးတွေနဲ့ကိုအမျိုးသမီးကိုခရီးတွေနဲ့ပြန်ဆောင်ရမယ်ဆိုတော့တော်လေးဝမ်းသာစရာပါပဲတရင်ကောင်းပါပဲ
ဒေါ်နယ်ထရန့်လက်ထက်2020ဇန်နဝါရီလမှာလဲအမေရိကန်ပြည်ဝင်ခွင့်ဗီဇာကန့်သတ်ဖို့နောက်ထပ်တိုးလိုက်တဲ့9နိုင်ငံထဲမှာမြန်မာနိုင်ငံလည်းပါဝင်ခဲ့တာပါသမရဂျိုးဘိုင်ဒန်လက်ထက်မှာအမေရိကန်ပြည်ဝင်ခွင့်ဗီဇာမူဝါဒပြော့ပြောင်းလာမယ်လို့နယူးယောက်မြို့ကအမေရိကန်လူဝင်မှုကြီးကြပ်ရေးဆိုင်ရာရှေ့နေဖြစ်သူကိုပက်ထရစ်ဝမ်ကမြင်ပါတယ
်။တန်ရုံးကိုလည်းသူတို့အမိန့်ထုတ်လိုက်ပြီးဒီဗီဇာကန့်သတ်ချက်တွေလုံးဝဖျက်သိမ်းရမယ်ဆိုပြီးတော့သမရသက်ဆိုင်တန်ရုံးတွေပို့လိုက်ပြီ။အဲ့ဒါတော့သိကြတယ်။ပို့လိုက်ရဆိုသဘောတရားကဗီဇာတွေဝင်လျှောက်လို့ရပြီ။ငကိုတော့ကဗမာပြည်ကဗီဇာသမရကပေးတဲ့ကြောင့် visit visa လျှောက်လို့ရှိရင်မလွယ်တော့ဘူးလေ။အခုကတော့ငကိုတော့တည်းတန်ရုံးကဖွင့်လို့ရှိရင်ဝင်လျှောက်လို့ရပြီ။ငကိုတော့ကလိုပဲလာလို့ရဖို့တော်လေးကိုလွယ်လာလိမ့်မယ်ဒီဘိုင်ဒန်ကသူစဝင်တဲ့စံပုတ်တဲကဒီ immigrant အများကြီးတွင်းမယ်ဆိုတော့တော်တော်လေးကိုကနာလူတွေအများကြီးလာကြလိမ့်မယ
် Muslim travel ban လို့လူသိများတဲ့ Donald Trump လက်ထက်ကဗီဇာတားမြစ်ခံရတဲ့နိုင်ငံတွေထဲမှာ Syria, Iran, Iraq, Libya, Somalia, Sudan နဲ့ယင်းမြင်နိုင်ငံတွေပါဝင်ကြပါတယ် American နိုင်ငံကိုမြန်မာနိုင်ငံကလာမဲ့သူတွေထဲမှာရွှေပြောင်းအခြေချနေထိုင်လို့သူတွေ DV ကံကမ်းပဲပေါက်ထားသူတွေလည်းပါဝင်ပြီးဒေါ်နယ်ထရန့်အစိုးရကအမိန့်ထုတ်ပြီးနောက်သက်ဆိုင်ရာနိုင်ငံတွေမှာရှိတဲ့အမေရိကန်တန်ယုံတွေကလည်းဒီဗီဇာကိုထုတ်ပေးဖို့ညှင်းပယ်ခဲ့ကြောင်းမြန်မာတချို့က VOA ကိုဖြေကြားခဲ့ပူပါတယ်ခင်ဗျာ
VOA အမေရိကန်တန်ကစနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရပေါ်ပြတ်ကောက်ထုတ်တင်ပြပေးသွားပါမယ်Myanmar trafficking issues, plight of Rohingyas in Thailand. လူကုန်ကူးမှုတွေကြောင့်ထိုင်းနိုင်ငံနဲ့ဒုက္ခပင်လယ်ဝင်နေတဲ့ Rohingya များဆိုတဲ့ခေါင်းစဉ်နဲ့ Sripana Banerjee သားတဲ့ဆောင်းပါးကိုကျွန်တော်အောင်မြတ်သူကတင်ပြပေးချင်ပါတယ်။ထိုင်းနိုင်ငံဟာမလေးရှားနဲ့အခြားနိုင်ငံတွေစီကိုသွားမဲ့ Omen Amen Rohingya တွေနဲ့ Bangladesh ကရွှေ့ပြောင်းအခြေချလာသူတွေကိုတည်ယူပို့ဆောင်ရမှာလူကုန်ကူးမှုကွန်ရက်တွေရဲ့ကာလတရှည်စုံချက်တစ်ခုဖြစ်လာနေတယ်ဆိုပြီးတော့ဆောင်းပါးကိုအစအချီရေးသားတာပါပဲ။ တုံလုံးပွဲဖြစ်ရတဲ့ခုအဖြစ်ပြီးခဲ့တဲ့အပတ်တွင်ရိုင်ဂျာ19ဦးနဲ့သူတို့ကိုလက်ခံထားတဲ့ထိုင်းမျိုးသမီးတဦးကိုတရားမဝင်ထိုင်းနိုင်ငံတွေကိုဝင်ရောက်လာမှုနဲ့ဖမ်းဆီးလိုက်ချိန်မှာပဲနောက်ထပ်ရိုင်ဂျာ100ကိုရန်ကုန်မြို့မှာဖော်ထုတ်တွေ့ရှိခဲ့ရမှာအုပ်စုနှစ်ခုစလုံးဟာပုံမှန်ကောင်းမွန်တဲ့ဘဝတွေကိုရှာဖွေဖို့အတွက်မလေးရှားနိုင်ငံစီကိုထွက်ခွာလာတယ်လို့ဆိုပါတယ်။ထိုင်းမြန်မာနယ်စပ်တလျှောက်မှာလည်းလူကုန်ကူးမှုတွေမှာပါဝင်ပတ်သက်တဲ့ထိုင်းအရာရှိ33ယောက်ကိုလည်းတရားစွဲဆိုရတယ်လို့သတင်းတွေမှာဖော်ပြနေကြပါတယ်။မြန်မာနိုင်ငံထိန်းသိမ်းရေးစခန်းတွေကနေထွက်ပြေးနေတဲ့မွတ်စလင်လူနည်းစုဦးရေများပြားလာနေပြီးသူတို့ဟာမြန်မာနဲ့ထိုင်းကလူကုန်ကူးသူတွေကိုလောလောလောလားပတ်စံနေပေးကြတယ်လို့လည်းစောင်းမမှရေးသားထားပါတယ်။မြန်မာနဲ့ထိုင်းနိုင်ငံဟာလူကုန်ကူးမှုတားဆီးကာကွယ်ရေးပြည်လဲထူထောင်ရေးပြည်လဲနေရာချထားရေးသဘောတူညီမှုနဲ့တရားဥပဒေစိုးမိုးမှုအရလူကုန်ကူးခံရသူတွေကိုတတ်ဆိုင်ရာနိုင်ငံစီကိုပြည်လဲပို့ဆောင်ကြရမှာဖြစ်တယ်လို့ဆိုပါတယ်။သို့ပေမဲ့လည်းနိုင်ငံမဲ့အင်ဂျင်မဲ့ရိုင်ဂျာတွေအတွက်တော့မြန်မာရောထိုင်းနိုင်ငံမှာမူဝါဒတွေဟာပေါ်ပြချက်တွေနဲ့ကွဲပြားခြားနားနေတယ်လို့យေတာတာပါတယ်။သမိုင်းသက်သေအနေနဲ့ဆောင်းမားထဲမှာပေါ်ပြထားရမှာတော့ထိုင်းနိုင်ငံဟာတန်ကနန်အနေငယ်ရှိတဲ့ရွှေပြောင်းလူသမားတွေနဲ့တသိန်းသုံးသောင်းလောက်ရှိတဲ့ဒုက္ခသည်တွေရဲ့နေအိမ်တစ်ဖွဲဖြစ်ခဲ့ပြီးအတိတ်ကာလတုန်းကမြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေနဲ့ရိုဟင်ဂျာတွေကိုခိုလုံခွင့်ပေးခဲ့တဲ့နိုင်ငံတစ်ခုလို့ဆိုပါတယ်။ထိုင်းနိုင်ငံအနောက်ဘက်နယ်စပ်မင်းတျောက်ကဒုက္ခသည်စခန်းတွေမှာ1980ပြည့်လွန်အလယ်ပိုင်းနှစ်ကာလတွေကတည်းကမြန်မာစစ်တပ်ရဲ့စစ်စင်ရေးကြောင့်ထွက်ပြေးလာသူတွေကိုအကာအကွယ်ပေးနိုင်ခဲ့ပြီးအခုကမှတော့တုံ့ဆိုင်နေတဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေကြောင့်ဒုက္ခသည်တသိန်းကျော်ဟာစခန်းတွေမှာဆက်လက်ကျန်ရှိနေသေးတယ်လို့ဆိုပါတယ်။နိုင်ငံတကာဥပဒေထုံးစံအရနေဆက်တီတော်တွေမှာခိုလုံခွင့်တောင်းခွင့်နာတွေကိုထိုင်းနိုင်ငံအနေနဲ့စွန့်ပယ်လို့မရနိုင်ပါဘူးတဲ့။နိုင်ငံတွေဝင်ရောက်ပြီးခိုလုံခွင့်ရှာတဲ့ရိန်ဂျာတွေကိုလည်းတာဝန်အရခွင့်ပြုရမှာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံရဲ့ပြည်တွင်းဥပဒေတွေအရရိန်ဂျာတွေကိုတရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေအဖြစ်ပြဋ္ဌာန်းထားပြီးအကန့်အသတ်မဲ့ထိန်းသိမ်းထားနိုင်တယ်လို့ဆိုပါတယ်။သူတို့ကိုဒုက္ခသည်များဆိုင်ရာအေဂျင်စီရဲ့ဒုက္ခသည်အဆင့်တန်းပေးမပေးဆုံးဖြတ်ခွင့်ကိုလည်းထိုင်းနိုင်ငံကခွင့်မပြုဘူးလို့စောင်းမမှရေးသားထားပါတယ်။များစွာသောနိုင်ငံမဲ့ရိုင်ဂျာတွေဟာကိုဗစ်ကပ်ဘေးကြာရောက်နေတဲ့2020တနှစ်လုံးပင်လယ်ပြင်ကိုဖြတ်ကျော်နေကြပြီးအင်ဒိုနီးရှားနဲ့ဘင်္ဂလားဒေ့ရှ်တနိုင်ငံကပဲသူတို့ကိုနိုင်ငံထဲဝင်ခွင့်ပြုကြတယ်လို့ဖော်ပြပါတယ်။ထိုင်းနိုင်ငံကတော့ကမ္ဘာတစ်လွှားကလူအခွင့်အရေးအဖွဲ့တွေကတောင်းဆိုနေတဲ့ကြားကပဲရိုင်ဂျာတွေကိုဝင်ရောက်ခွင့်မပြုခဲ့ပါဘူး။ရလက်အနေနဲ့လူတွေပြစ်ချက်နေတဲ့လေတွေထဲရေအတွက်တော်များဟာဖျားနာတည်ဆုံးကြရတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံလိုမဟုတ်ပဲမလေးရှားနိုင်ငံကတော့ကုလသမဂ္ဂရဲ့အတိမတ်ပြုမှုနဲ့ရိုဟင်ဂျာအပါအဝင်ဒုက္ခသည်တော်တော်များကိုနေထိုင်အလုပ်လုပ်ခွင့်ပေးထားတယ်လို့ဆိုပါတယ်။မှတ်တမ်းတွေအရရိုဟင်ဂျာတသိန်းကျော်ဟာကုလသမဂ္ဂဒုက္ခသည်များဆိုင်ရာကော်မရှင်မှာမှတ်ပုံတင်ထားကြပြီးအင်ဒိုနီးရှားနိုင်ငံတဲကရိုဟင်ဂျာ6000ဟာလည်းထူညီတဲ့အခြေအနေအောက်မှာနေထိုင်နေကြရတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံကတော့1958ဒုက္ခသည်များဆိုင်ရာညီလာခံအဖွဲ့ဝင်လည်းမဟုတ်သလို1969သဘောတူစာချုပ်မှာလည်းမပါဝင်တာကြောင့်နိုင်ငံတွင်းမှာကိုလုံခွင့်တောင်းခံသူတွေနဲ့ဒုက္ခသည်တွေရဲ့အခွင့်အရေးကိုကာကွယ်ပေးဖို့ပြည်တွင်းဥပဒေတွေမရှိသေးဘူးဆိုတာကိုလည်းမူဝါဒလျှောက်မှုတရက်အနေနဲ့ဆောင်းမမှပေါ်ပြထားပါတယ်။ဒါကြောင့်နိုင်ငံရေးကိုလုံခွင့်တောင်းခံသူတွေနိုင်ငံမဲတွေနဲ့ဒုက္ခသည်တွေဟာထိုင်းနိုင်ငံရဲ့ပြည်တွင်းဥပဒေတွေကိုချိုးဖောက်သူတွေဖြစ်နေပြီးဖမ်းဆီးခြင်းနဲ့ပြည်နယ်နယ်ပေးခြင်းအနှိပ်စက်အမျက်ထုတ်ခံရခြင်းနဲ့လူကုန်ကူးခြင်းတွေကိုခံကြရတယ်လို့ဆိုပါတယ်။ကမ္ဘာအလျင်မြန်ဆုံးတိုးပွားလာနေတဲ့ဒုက္ခသည်ပြဿနာကိုရှိတောင်အရှာနိုင်ငံတွေအနေနဲ့အပြုသဘောဆောင်တဲ့စံပုံစံတစ်ခုလက်တလောလိုအပ်နေတယ်လို့လည်းဆောင်းမမှသတိပေးဖို့ပြထားပါဗျ။အပြည့်စုံတော့ www.orfonline.org မှာပတ်ရှုနိုင်ကြပါတယ်ခင်ဗျာ
။ VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုစလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မင်္ဂလာပါရှင်အခုဆက်ပြီးတော့အပတ်စဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျာတို့ကတင်ဆက်ပေးပါမယ်အမျိုးသမီးတွေအပေါ်အကျန်းဖတ်မှုတားဆီးကာကွယ်ရေးဥပဒေတည်းရဲ့မြန်မာနိုင်ငံမှာအမြန်ဆုံးပေါ်ပေါက်ဖို့လိုအပ်နေတယ်လို့အမျိုးသမီးတွေကိုအမှန်တကယ်အကာအကွယ်ပေးနိုင်တဲ့ပြည့်ပြည့်စုံတဲ့ဥပဒေတည်းရဲ့ဖြစ်ဖို့လည်းအရေးကြီးတယ်လို့WLP အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကပြောပါတယ်။လက်ရှိပြတမ်းမှုကြိုးစားနေတဲ့ပိုဗောလို့သူကခေါ်တဲ့အမျိုးသမီးတွေအပေါ်အကျန်းဖတ်မှုကာကွယ်တားဆီးဥပဒေမူကြမှာတော့လူဝဲချက်တွေရှိနေဆဲဖြစ်ပြီးပြင်ဆင်ရေးဆွဲဖို့လိုအပ်နေသေးတယ်လို့ WLP အဖွဲ့ရဲ့အထူးအထူးရင်းမှုနော်ဆစ်ဆဲကပြောပါတယ်။ ဘယ်လိုချက်တွေကိုပြင်ဆင်ဖြည့်ဆွက်ဖို့အမျိုးသမီးအဖွဲ့တွေကအကြံပြုပါလဲ။ဘာကြောင့်မလဲ။အမျိုးသမီးတွေအပေါ်အကြံဖတ်မှုတွေကိုကာကွယ်ကြားဆီးနိုင်တဲ့ဥပဒေရေးပေါ်ပေါက်လာဖို့နှိစက်လာနေပါပြီလား။မကြခင်မှာအသက်ဖွဲ့စည်းမဲ့လွှတ်တော်တဲ့မှာဒီဥပဒေမူကြမ်းပြင်ဆင်ရေးဆွဲပြဋ္ဌာန်းနိုင်ဖို့အလားအလာဘယ်လိုရှိနေသလဲဆိုတာတွေကိုတော့ WLB သူတွေတွေ့ရမှုနော်ဆက်ဆဲကိုဆက်သွယ်မြင်ပြန်ပြီးဒီသတင်းမှအမျိုးသမီးကဏ္ဍမှာစူးစိတင်ဆက်ထားပါရဲ့ရှင်။ဒီအမျိုးသမီးတွေပေါ်ကြံပန်းမှုဒါစီကာကွယ်ရေးဥပဒေမူကြမ်းကို2013ခုနှစ်လောက်မှာစပြီးတော့ရေးဆွဲခဲ့တယ်လို့ကျွန်တော်တို့သိပါတယ်အခုဆိုရင်ဒါနှစ်ပေါင်း9နှစ်နေပါရှိလာပါပြီ။ဒါပေမဲ့အခုထိဥပဒေတည်းရဲ့အနေနဲ့မပြထားနိုင်သေးဘူးဆိုတော့ဘာအဟန့်တာအကန့်အသတ်တွေရှိနေလို့ဒီလောက်ထိကြန့်ကြာနေတယ်လို့ထင်ပါလဲရှင်
။ပြောရမယ်ဆိုရင်မြန်မာနိုင်ငံကသူ့ရဲ့ mindset အရာရအများကြီးပြုတ်ပြောင်းလဲရမယ်။ Patriarchy system နော်။ပိုဝါရကြီးဆိုတဲ့ဝါဒစိတ်သုံးတာကဒီနေ့ဒီချိန်ထိပဲပြီးလို့ရှိရင်လည်းပြုတ်ပြောင်းလဲချင်တဲ့နိုင်ငံကြီးစိတ်ဆန္ဒမရှိဘူး။ဒီဥပဒေတစ်ခုပဲမဟုတ်ဘူး။တခြားသောနိုင်ငံကြီးပြုတ်ပြောင်းလဲမှုတွေလုပ်ချင်ရင်လည်းပြောင်းလဲဖို့လဲခက်တယ်အပြောင်းလဲချင်စိတ်လဲမရှိဘူးပြောင်းလဲဖို့အတွက်ကလည်းအကန့်အသတ်နဲ့ရှိတယ်ပြောင်းလဲချင်တဲ့စိတ်ဆန္ဒလဲမရှိတဲ့လူလဲသူပြောင်းလဲတဲ့ခါကျတော့ဥပဒေအရပဲပြောပါဝါအရပဲပြောအဲ့လိုအကန့်အသတ်တွေရှိတယ်အဲအဲ့ဒါကြောင့်မလို့အဲ့ဒါတွေလဲအကြံကြံတာဖြစ်တဲ့အနေအထားတစ်ခုလဲဖြစ်တယ်အဲ့ဒါကြောင့်မလို့ကျမတို့ကမြေးတာပြောနေတာနိုင်ငံရေးစိတ်ဆန္ဒမရှိဘူးပြုပြီးပြောင်းလဲချင်တဲ့ဆန္ဒမရှိဘူးတကယ်သာအမျိုးသမီးဒူးတွေအတွက်ကိုဖြစ်စေချင်တယ်လှုပ်စေချင်တယ်ဆိုရင်အမျိုးသမီးဒူးတွေကတောင်းနာထားအောင်ဒီဥပဒေမူကြကငယ်တန်းဆိုရင်လည်းရှိသင့်တယ်ဗောနော်ဒီနေ့ဒီနေ့အကြံဖက်မှုတွေကနင်းနေနေတော့မဟုတ်ဘူးဒီနေ့ဒီနေ့ပို့ဆို့လာတဲ့အနေနဲ့ဥပဒေနဲ့မကာကွယ်ပေးနိုင်ဘူးဆိုရင်ကိုကဒီဟာကိုကျူးလွန်ဖို့ခွင့်ပြုလိုက်တယ်လို့ဖြစ်တယ်ဆိုတော့ကျမတို့ကလာမဲ့လွတ်တော်တက်တာကတာဝန်ရှိသူတွေကိုလည်းတိုက်တွန်းချင်တယ်ဒီဟာကိုကျမတို့လေးလေးနက်နက်စဉ်းစားပါတကယ်ပြည့်စုံတဲ့တကယ်အမျိုးသမီးကျူးအကာကွယ်ပေးတဲ့လူတွေအကုန်လုံးကိုပြည့်ပြည့်စုံစုံရှိစေချင်တာဗောနော်အဲ့ဒါကြောင့်ကျမတို့ကဒီနေ့ဒီချေချီအော်နေရတယ်ပြောနေရတယ်ပေါ့နော
်လက်ရှိရေးဆွဲထားတဲ့ဥပဒေကြမ်းကအမျိုးသမီးတွေအပေါ်မှာတကယ်တမ်းဒီအကြမ်းဖက်မှုတွေဖြစ်လာတဲ့အခါခိုင်ငယ်မာမာကာကွယ်ပေးနိုင်တဲ့ဥပဒေတရဖြစ်မနေဘူးဆိုတဲ့ဝေဖန်မှုတွေကြားနေရပါတယ် WLB အနေနဲ့ရောဒီမူကြမ်းနဲ့ပတ်သက်လို့ဘယ်လိုသုံးသပ်ထားတာရှိလဲဘယ်လိုအချက်တွေရောလိုအပ်တယ်ဆိုတာမျိုးထောက်ပြထားတာရှိပါလဲရှင
့်ကျမတို့ရဲ့သုံးသပ်ချက်တွေမှာအဓိကအကြောင်းအရာ၄ခုကိုကျမတို့ထောက်ပြတယ်ပြီးလို့ရှိရင်တကယ်လို့အကောင့်ထဲပေါ်တဲ့အခါမှာဖြစ်လာနိုင်တဲ့အဟာတတွေပေါ့နော်ဆိုတော့အမျိုးသမီးအကြံဖက်မှုတွေကင်တွယ်ဖြစ်ရှိတဲ့အခါမှာလူခွေးရေးကိုတိတ်ပြီးတော့မချစ်ကတ်တဲ့အပိုင်းတွေအများကြီးရှိတယ်။ definition တွေအပါဝင်ဒီဥပဒေအရပြမှုပြစ်ဒဏ်အပါဝင်အဲ့အမျိုးတွေပေါ့နော်။ငယ်ပဲနိုင်ငံတကာစာချေစာနှုန်းနဲ့လူခွေးရေးနဲ့တိတ်ပြီးတော့မချစ်ကတ်တဲ့အပိုင်းတွေအများကြီးရှိတယ်။နောက်တစ်ခုကြတော့ပြည်ပြည်ဆိုတဲ့ဥပဒေတစ်ခုကိုဖြစ်ဖို့အတွက်ဆိုရင်ကျမတို့က ID card light ကိုကြည့်လိုက်တဲ့အခါမှာမပြည့်စုံဘောနော်ဥပမာတစ်ခုလည်းပြောမယ်ဆိုရင်စစ်ပဋိပက္ခဖြစ်နေတဲ့အမျိုးသမီးရဲ့ခြေနေအမျိုးသမီးလုံခြုံရေးခြေနေအမျိုးသမီးငြိမ်းချမ်းရေးခြေနေတွေကတော့တည်တည်ချာမထည့်ထားဘူးတကယ်လို့ဒီလိုမျိုးအခြေအနေမှာရှိနေအမျိုးသမီးဒီလိုဖြစ်လာလို့ရှိရင်ဘာမှဒီဥပဒေနဲ့မဆိုင်တယ်လို့ဖြစ်တယ်ဒါတစ်ခုပေါ့နော်နောက်တစ်ခုကျတော့စစ်ပဋိပက္ခမှာကျုလို့ခံရတဲ့အမျိုးသမီးတွေပေါ့နော်ကျုလို့တဲ့သူတွေဥပမာဆိုရင်နိုင်ငံတော်ရဲ့လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေတမတော်ပဲဖြစ်ရဲပဲဖြစ်ဖြစ်ဒီလုံခြုံရေးဆိုင်ရာတာဝန်ယူတဲ့သူတွေရဲ့ကျူးလွန်မှုတွေကအခန့်ကဏ္ဍသိချမရေးထားဘူးတစ်ဖက်မှာလည်း constitution ကကာကွယ်ထားတာရှိတယ်စီရင်မှာပဲဖြစ်လာတဲ့ပြဿနာဆိုတမတော်ကနေပဲစီဥပဒေအရစစ်ခုံရုံးအရပဲဖြည့်ရှင်းတဲ့အပိုင်းတွေရှိတဲ့အနေထားမှာ MSO ဒီဥပဒေထဲမှာကာကွယ်တင်တဲ့ကိစ္စအမျိုးဖြစ်တယ်ပေါ့နော်ဒါတွေလည်းမရှိဘူးနောက်တစ်ခုကျတော့အရှင်သာကြံရင်းတဲ့အမျိုးသမီးတွေအတွေ့ပေါ့နော်ဝန်ဆောင်မှုတွေပြဿနာတွေအများကြီးပဲတချို့တိုင်းရင်းသားတွေတတ်မှာဆိုလေဥပမာဆိုဗမာစကားမပြောတတ်ဘူးဘာသာပြန်နေလည်းမရှိဘူးပြီးလို့ရှိရင်လည်းရုံချေကလည်းကြာဖက်မှလည်းတရားရေးစနစ်အားမကောင်းဘူးအဝဆောင်မှုတွေလည်းမကောင်းဘူးဆိုရင်ဘလို့အနည်းနဲ့မှတရားမျှတမှုရမှာမဟုတ်ဘူးနော်ဒီဟာတွေကိုကျမတို့တွန်းနေဆိုတာတရားမျှတမှုရဖို့အတွက်အဓိကဖြစ်တယ်ပေါ့ပြီးလို့ရှိရင်တာဝန်ယူမှုတာဝန်ခံမှုကိုကျမတို့ကဖြစ်ရှိစေချင်တာပေါ့အဲ့ဒါကြောင့်မလို့ဥပဒေကကာကွယ်ပေးရမယ့်ဟာမျိုးတွေဖြစ်ရမှာပေါ့နော
်အဲ့တော့အခုလိုလိုအပ်ချက်တွေကိုအကြံပြုထားတဲ့အပေါ်မှာရောတာဝန်ရှိသူတွေဘက်ကဒီအကြံပြုချက်တွေကိုနားထောင်တာပြင်ဆင်ဖြည့်ဆွက်တာတွေရှိပါသလားဘယ်လိုအခြေအနေရှိပါလဲရှင
်အဓိကကတော့တို့ရဲ့လုတ်ပိုင်ခွေနဲ့တို့အပေါ်မှာအများကြီးမူတည်တယ်ပေါ့နော်ဘယ်သူမဆိုအစိုးရကိုအကောင်းပဲလုပ်စေချင်တယ်အစိုးရကလည်းကိုပြည်သူစကားကိုနားထောင်စေချင်တယ်ပေါ့နော်အဲ့ဒီပြည်သူအတွက်ကိုပဲယက်တီပေးတယ်ကိုရဲ့အမတ်တွေပဲဖြစ်ပေါ့နော်ကိုရဲ့ကိုယ်စလဲတွေပဲဖြစ်ချင်ကြတယ်ပေါ့နော်ဒါပေမဲ့တစ်ဖက်မှာလည်းမြန်မာနိုင်ငံကဒီ2008ဖွဲ့စည်းပုံအရလည်းလွတ်တော်ခန့်ကဏ္ဍပဲပြော အုပ်ချုပ်ရေးခန့်ကဏ္ဍပဲပြောတရားစီရင်ရေးခန့်ကဏ္ဍပဲပြောအဲ့မှာပဲသွားချုပ်နေတာအဲ့ဒီမှာအော်တိုမက်တစ်ကတက်မတော်တွေကရှိနေတယ်အဲ့လိုမျိုးအဲ့ပေါ်မှာသဘောထားအများကြီးစိတ်ဝင်စားတဲ့လွတ်တော်မှတချို့ကလည်းအဲ့မှာရှိနေတယ်ပေါ့နော်ဆိုတော့ဒီနေ့ဒီချိန်ထိကတော့ပြီးခဲ့တဲ့အစိုးရတက်တာပဲဖြစ်ပြီးခဲ့တဲ့တာဝန်ရှိသူတွေပဲဖြစ်ဖြစ်ပေါ့နော်ဒီမူကြအပေါ်မှာလေးလေးနက်နက်နဲ့အမျိုးသမီးတို့ရဲ့အတန်ကိုနားထောင်ပြီးတော့မျိုးသမီးတို့ရဲ့အကြံပေးမှုတွေကိုတော့ထက်သွေးစည်းစားမှာမရှိဘူးပေါ့နော်
ဆိုတော့အခုဆိုရင်ဒါနှစ်တွေအတော်ကြာလာခဲ့ပြီဒီဥပဒေမူကြမ်းကိုပြဋ္ဌာန်းနိုင်ခြင်းမရှိသေးတဲ့အပြင်ကိုလိုအပ်ချက်တွေကိုနားထောင်ပြီးတော့ပြင်ဆင်ဖြည့်ဆွတ်တဲ့အဆင့်လည်းမရှိသေးဘူးဆိုတော့ဒီဥပဒေမူကြမ်းကိုဒါအပြတ်တက်ရေးဆွဲတယ်ဆိုတဲ့ပုံစံမျိုးဖြစ်နေတာပါလားဒီသဘောများတက်ရောက်နေပါလားရှင
့်ဟုတ်တယ်ဒီလိုသဘောမျိုးတော့တက်ရောက်တာပါဘာဆိုတော့ PR ကြောင့်လှုပ်လှုပ်လာတဲ့အရာတွေအများကြီးရှိတယ်အခုဆိုရင် donor က PR ပေးလိုက်တယ်အမျိုးသမီးမပါမနေရဆိုပြီးတော့တောင်းဝအရပဲဖိတ်တာတွေရှိတယ်ဘယ်သူလာလာဘယ်လို meaningful participation ဖြစ်ဖြစ်မဖြစ်ဖြစ်စိတ်ဝင်စားလာဖို့ပဲပါဖို့ပဲဆိုပြီးတော့ PR ကြောင့်ပေါ့နော်ဖြစ်တယ်လို့လှုပ်သွားတဲ့အရာတွေအများကြီးရှိတယ်အခုလည်းဒီလိုပဲ PR တွေကြောင့်လှုပ်လိုက်ရတယ်ဆိုပြီးတော့အလုပ်လိုက်လို့တော့တစ်ခါတစ်ဖက်မှာလဲသူကလဲ PR ပေးတဲ့လူကလဲထောက်တာမျိုးလားဘယ်လိုအကန့်အသတ်မျိုးလားဘယ်လိုမျိုးနဲ့လဲအခြေကြားကြဆွဲပြီးတော့ image ယူခြင်းတဲ့သဘောမျိုးပေါ့လုံနေစေပါလုံနေပါတယ်မပြည့်စုံသေးဘူးဆိုတော့အကြောင်းပြချက်တွေပြန်တုတ်ပြန်နိုင်အောင်လုပ်တာပဲပေါ့နော်ဒါကလဲဖြစ်တယ်လို့လုပ်တဲ့သဘောမျိုးတော့ဖြစ်တယ်ပေါ့နော်
ဟုတ်ကဲ့ဘလို့ပဲဖြစ်ဖြစ်ဒီပြီးခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့လွှတ်တော်မတ်တွေနဲ့မကြခင်မှာလွှတ်တော်တတိယစတော့မယ်ဆိုတော့ဒီလွတ်တော်ဆက်မှာရောဒီဥပဒေကြမ်းကိုအခု၆ပြထားတဲ့အဆိုပြုချက်တွေကိုပါထည့်သွင်းပြီးတော့ပြင်ဆင်ရေးဆွဲပြဋ္ဌာန်းလာနိုင်တဲ့အလားအလာဘယ်လောက်ထိမျှော်လင့်လို့ရနိုင်ပါမလဲရှင
်ကျွန်မတို့မြန်မာနိုင်ငံအခြေအနေနဲ့ဆိုရင်တော့ဒါတကယ်အရေးကြီးတဲ့ဥပဒေတစ်ခုဖြစ်တယ်အရေးကြီးတဲ့လိုအပ်တဲ့ဥပဒေတစ်ခုဖြစ်တယ်အသို့သောပြည့်ပြည့်စုံတဲ့ဥပဒေတစ်ခုဖြစ်ဖို့တော့လိုတယ်ဒါလည်းအရေးကြီးတယ်ပေါ့နော်အဲဒါကြောင့်မလို့ကျွန်မတို့ကဥစားပေးပေါ့နော်အလုတ်ကိုစဉ်းစားတဲ့အခါမှာဥပဒေတွေကိုဆွေးနွေးတဲ့အခါမှာဥစားပေးအလုတ်ကိုကျမတို့စဉ်းစားရအောင်မယ်ဆိုတော့ဒါကအရေးကြီးတဲ့လို့တဲ့ပုံပြည့်စုံအောင်လဲအရေးကြီးတယ်ဆိုတော့အရေးကြီးတဲ့ကိစ္စကိုကျမတို့ဘယ်လိုဥစားပေးလုပ်မလဲပေါ့နော်ထဲသွေးစဉ်းစားစီချင်ပါတယ်လို့ကျမတို့ကတော့မျှော်လင့်တယ်ဒီလာမယ့်လွတ်တော်အမတ်တွေကပြီးခဲ့တဲ့အခြေအနေတွေကိုလေ့လာသင်ယူပြီးတော့ဟောင်းပဲဖြစ်ဖြစ်အသေးပဲဖြစ်ဖြစ်ပေါ့နော်အကောင်ဆုံးလှုပ်ဆောင်စေချင်တယ်အထူးသဖြင့်ဒီအမျိုးသမီးများအကြံဖဲမှုဥပဒေကလည်းပြည့်ပြည့်စုံပြီးတော့တကယ်အားလုံးကိုလွှားချုံနိုင်တဲ့ကာကွယ်နိုင်တဲ့ဥပဒေတစ်ခုကိုတည်တည်ချာချာစီစစ်ပြီးတော့တည်တည်ချာဆွေးနွေးပြီးတော့အတည်ပြုစေချင်တယ်ပေါ့နော
်အကယ်၍ဒီလာမယ့်လွတ်တော်တတ်တမ်းမှာဒီမူကြမ်းကိုအမျိုးသမီးအဖွဲ့တွေလူ့ခွင့်ရေးအဖွဲ့တွေရဲ့အကြံပြုချက်တွေကိုထည့်သွင်းမစဉ်းစားဘဲနဲ့ပြဋ္ဌာန်းလိုက်နိုင်ချာမျိုးရောရှိလားအဲ့လိုဆိုရင်ရောဘာတွေဖြစ်လာနိုင်မလဲ
တကယ်လို့ဒါဒီဥပဒေကအကာအကွယ်မရှိဘူးဆိုရင်ပေါ့နော်ဆွမ်းနာပြောသလိုမျိုးဒီအတိုင်းပဲဆက်ပြီးတော့ pass သွားမယ်ဆိုရင်မြန်မာနိုင်ငံရဲ့အနေထားကတော်တော်များများကဒီဥပဒေကိုမတိလိုက်ပဲနဲ့ pass သွားတာပေါ့နော်အခုတောင်မှဒါနှစ်တော်တော်ကြာနေဒါပေမဲ့မတိသေးတဲ့လူအများကြီးရှိသေးတယ်ဥပဒေကို pass သွားပြီးတော့မတိတဲ့ခါကျတော့ဘယ်ဥပဒေကအတူနားမလဲတော့သူဟာနေသူနီးသူဟာနေဖြည့်ရှင်းတဲ့အပိုင်းတွေရှိတယ်အထူးသဖြင့်တိုင်းရင်းသားဒေသမှာကရိုးရာဆင်လာနဲ့ရွာဒလေးတွေနဲ့အော်လုံနေကြဒီလိုလုံနေကြဆိုပြီးတော့တရားမမျှတတာတွေအများကြီးရှိတယ်။အေးအဲ့လိုမျိုးတွေကိုကျမတို့ကလည်းထပ်မဖြစ်စေချင်ဘူးတကယ်စဉ်းစားစေချင်တယ်ပေါ့နော်။ကျမတို့ကိုပြတ်ထားတဲ့ဥပဒေပေါ်မှာတကယ်ရက်တည်ရမယ်။ဥပဒေကလည်းတကယ်အကန့်အကွယ်ပေးရမယ်ဥပဒေဖြစ်ရမယ်။လူကလည်းဥပဒေအပေါ်မရှိရဘူး။တခါကြီးကြလို့ရှိရင်လူကဥပဒေထက်အာဏာပိုရှိတဲ့ကျေတုံးမှုတွေကလည်းဒီနေ့ဒီချိန်ကြီးရှိနေတယ်။အေးအဲ့လိုမျိုးတွေဟာတွေကဆက်ပြီးတော့ကြည့်သုံးနေမယ်ဆိုရင်ကျမတို့ဘလောက်ပဲဥပဒေပြဋ္ဌာန်းဘလို့ပဲကျမတို့စူးစမ်းဒီလိုမျိုးစိတ်ဓာတ်ပိုက်ဆိုင်ရာတွေးခေါ်တွေကမပြောင်းလဲဘူးဆိုရင်ဥပဒေကဒီတိုင်းပဲရှိမှာပဲသူဆိုင်တဲ့အချိန်မှာဆိုင်မှုဆိုင်တဲ့အချိန်မှာဆိုင်အဲ့လိုမျိုးဖြစ်သွားမယ့်အနေအထားမျိုးတွေဆက်ဖြစ်မှာပဲဆိုတော့အဲ့ဒါမျိုးတွေလည်းကျမတို့မဖြစ်စေချင်တော့ဘူးပေါ့နော်အာဏာပိုင်တွေကပဲကျူလို့ပြည်သူလူထုကပဲကျူလို့တန်းတန်းတူတူခံစားရမယ်အဲ့လိုမျိုးအခြေအနေတွေကျမတို့ဖြစ်စေချင်ပါလေလို့ဟု
တ်ကဲ့ကျေးဇူးများကျမတို့
ဂရုဘတ်တုဒ္ဒဆောင်လင်အမေရိကန်တခွင်အစီအစဉ်မှာအမေရိကန်ပြည်ထောင်စုရဲ့46ရောက်မြောက်သမ္မတဂျိုးဘိုက်ဒန်ကျန်းသစ္စာကျင်းဆိုတဲ့ဒီ48နှစ်အတွင်းခီးစဉ်ကိုကျွန်တော်အောင်ကအချင်းချုပ်တင်ပြပေးထားပါရခင်ဗျာ
အ
တမရကျန်းသစ်စာကျင်းစုပွဲအတွက်ဝါရှင်တန်ဒီစီကိုမှသွားခင်မှာရွေးကောက်ခင်တမရဂျိုးဘိုင်ဒန်ဟာဒယ်လာဝဲပြည်နယ်မှာအင်္ဂါနေ့ကနှုတ်ဆက်မင်ကွန်းပြောကြားပါရယ်1992ခုနှစ်အသက်30မပြည့်ခင်မှာဒယ်လာဝဲပြည်နယ်ကိုစားပြုအထက်လွှတ်တော်အမတ်ဖြစ်လာတဲ့ဂျိုးဘိုင်ဒန်ဟာတမရကျန်းသစ်စာမကျင်းစုခင်ဒယ်လာဝဲပြည်နယ်မှာပဲခေတ္တရုံးဆိုင်ခဲ့ပြီးသူ့ရဲ့နှုတ်ဆက်မင်ကွန်းထဲမှာတော့သူဟာဒယ်လာဝဲပြည်နယ်ရဲ့တာကောင်တူအဖြစ်ဒါဝစင်ကိုယူနေမှာပါဆိုပြီးပြောခဲ့ပါရယ်သူရဲ့ပထမအိမ်တော်ကွယ်လွန်သွားတာကနေနိုင်ငံရေးပေါ်ကလျှောက်လုံးဒယ်လာဝဲပြည်နယ်လူလူရဲ့အပြေးထောက်ခံမှုနဲ့ဖြတ်တန်းခဲ့မှုတွေနဲ့ပတ်သက်ပြီးတော့အားလုံးကိုအထူးကျေးဇူးတင်ကြောင်းဂျိုးဘိုင်ဒန်ကမျက်ရည်ဆက်လက်နဲ့ပြောကြားခဲ့ပါတယ
် Look, you're with me my whole career and through the good times and the bad I want to thank you for everything to my fellow Delawareans
စိတ်ထဲမှာကြည်ကွဲရပါတယ်ဒါပေမဲ့လည်းကျွန်တော်ပေါ်ကလျှောက်လုံးကောင်းချိန်ဆိုးချိန်တွေမှာအတူတူရှိနေခဲ့ကြတဲ့အတွက်အားလုံးကိုကျေးဇူးတင်ပါတယ်ဒယ်လာဝဲပြည်နယ်မှာနေထိုင်ကြသူအားလုံးကိုဒီကနေ့ဒီနေရာမှာဘိုင်ဒန်မိသားစုကိုစားခင်ဗျားတို့ဟာကျွန်တော်ဘဝအတွက်အဖိုးမဖြတ်နိုင်သူတွေပါကျွန်တော်ရဲ့မိသားစုဝင်အားလုံးကျွန်တော်ရဲ့စန်တာဘိုးရက်တီမှုကဘာကြီးအပေါ်အမြင်ဒါတွေအားလုံးဟာဒယ်လာဝဲပြည်နယ်ကိုကိုစားပြုပါတယ်လို့ဆိုပါတယ်လူမဲတဦးဖြစ်တဲ့သမရဘရိတ်အိုဘားမားနဲ့ဒုသမရအဖြစ်နဲ့ရောအခုအခါမှာတောင်အာရှနယ်ပေါ်လူမဲအမျိုးသမီးတဦးနဲ့အတူလက်တွဲဆောင်ရွက်ရမှာ၄အတွက်လဲသူ့အနေနဲ့ဂုဏ်ယူကြောင်းပြောပါတယ်ဒီလိုအခြေအနေတွေဟာဒီလိုပဲပြည်နယ်ရဲ့ပံ့ပိုးအားပေးမှုကြောင့်ဆိုတာကိုသူ့အနေနဲ့သိရှိကြောင်းလဲဂျိုးဘိုင်ဒန်ကပြောပါတယ
် When I die Delaware be written on my heart the hearts of all of us
အဘိုးပြောတယ်လို့မထင်ကြစေလိုပါဘူးဒါပေမဲ့လည်းကျွန်တော်သားကွယ်လွန်သွားခဲ့ရင်ဒယ်လာဝဲပြည်နယ်ကိုကျွန်တော်နှလုံးသားကျွန်တော်တို့ဘိုင်ဒန်မိသားစုအားလုံးရဲ့နှလုံးသားမှာရေးထိုးမှာပါလို့လည်းဆိုပါတယ်အဲ့နောက်မှာတော့ဂျိုးဘိုင်ဒန်ဟာသူ့ရဲ့ဌာနေဖြစ်တဲ့ဒယ်လာဝဲပြည်နယ်ကနေအင်္ဂါနေ့နေ့လယ်မှာဝါရှင်တန်ဒီစီကိုလေယာဉ်နဲ့ထွက်ခွာလာပါတယ်သူ့အရင်သမရလို့မဟုတ်ဘဲအငှားလေယာဉ်နဲ့မေရီလန်းပြည်နယ် Joint Base Andrews Leaders Camp ကိုနေ့လယ်ပိုင်းမှာရောက်ရှိလာပါတယ်တကယ်တော့သူအထက်လွှတ်တော်အမတ်ဘွားတာဝန်ထမ်းဆောင်စဉ်ဒယ်လာဝဲနဲ့ဝါရှင်တန်ဒီစီကိုကူးကြီးတန်းကြီးလှုပ်ရှင်မှာတောက်လျှောက်အသုံးပြုခဲ့တဲ့ယထာနဲ့လာဖို့ဖြစ်ပေမဲ့လုံခြုံရေးအခြေအနေကြောင့်လေရင်နဲ့လာဖို့စီစဉ်ရတာပါအဲ့ဒီနေ့ညနေခင်းမှာတော့မစ္စတာဘိုင်ဒန်ဟာရွေးကောက်ခံသူသမ္မတကမ်မလာဟဲရစ်နဲ့အတူဝါရှင်တန်မြို့တော်မှာကျင်းပတဲ့ COVID-19 ကြောင့်သေဆုံးခဲ့သူအမေရိကန်၄သိန်းကျော်အတွက်အောက်မေ့ဝယ်ထိမ်းမဲ့ဆုတောင်းပွဲကိုတက်ရောက်ခဲ့ကြပါတယ
် To heal we must remember it's hard sometimes to remember
နာကျင်မှုတွေတက်တာစီဘူးမေးပြောက်ပြစ်လို့မရနိုင်ပါဘူးတခါတည်းရန်ကုလို့ပြန်ပြောင်းသတိရတဲ့အခါနာကျင်ခံစားရပေမဲ့ဒီလိုနည်းနဲ့ပဲကုစားကြရတာဖြစ်တယ်လို့မစ္စတာဘိုင်ဒန်ကသမရလင်ကွန်အထိမ်းအမတ်အဆောက်အဦကြီးရှေ့မှာကျင်းပတဲ့ဆုတောင်းပွဲမှာပြောကြားတော်ပါတယ်ဒီအဆောက်အဦကြီးရှေ့ကရေကန်မြင်တစ်လျှောက်မှာတော့မီလုံပေါင်း400နဲ့အထိမ်းအမတ်လှူထားပါတယ်ဒီနေရာကတော့ဗိုလ်တော်ဦးနဲ့မစ္စတာဘိုင်ဒန်သမ္မတသစ်အဖြစ်ကျန်းသက်စာကြီးစိုးဖို့ရှိနေတဲ့ကပီတန်လွတ်တော်အဆောက်အဦကြီးကနေအနောက်ဘက်တစ်လျှောက်မြင်နိုင်တဲ့အမျိုးသားရင်မြင်ရဲ့တစ်ဖက်အဆုံးမှာရှိတာပါဒီဆူတောင်းပွဲကိုမစ္စတာဘိုင်ဒန်ရဲ့ဇနီးနဲ့ရွေးကောက်ခံသူသမ္မတကမ်မလာဟဲရစ်ရဲ့ခင်မုန်းတို့လည်းတက်ရောက်ခဲ့ကြပါတယ်ကမ္ဘာပေါ်မှာ COVID-19 ရောဂါကူးစက်မှုတွေနဲ့သေဆုံးမှုအများဆုံးရှိနေတဲ့နိုင်ငံမှာသမ္မတသစ်ဖြစ်လာမဲ့မစ္စတာဘိုင်ဒန်အနေနဲ့ဒီကပ်ဘေးကြောင့်ကြုံတွေ့နေရတဲ့အခြေတဲတွေကိုဥဆောင်ဖြစ်ရှိမယ်လို့လည်းကတိပြုထားပါရယ်ရွေးကောက်ခင်သမ္မတဂျိုးဘိုင်ဒန်ဟာအင်ဗီရောရဲ့မျက်ဆောင်တို့မှရှိတဲ့သမ္မတရဲ့အေဂေဟာဘလဲဟောက်စ်မှာအဲ့ဒီညကအနားယူခဲ့ပါရယ်သမ္မတကျန်းသစ်စာကျင်းစုပွဲတွေဒီနှစ်မှာတော့ကာယောဂကာလဖြစ်တာကြောင့်ရောမကြသေးခင်ကွန်ဂရက်စ်လွှတ်တော်ကပီတန်ဆောက်ဦးကိုဝင်စီးခဲ့တဲ့ဖြစ်ရတဲ့ကြောင့်ဂျိုးဘိုင်ဒန်မိန့်ခွန်းပြောကြားမယ်လွှတ်တော်အနောက်ဖက်မျက်နှာစာကနေစီးမြင်နေရတဲ့ National Mall အမျိုးသားရင်မြင်တဲ့အနည်းဝန်းကျင်နေရာတွေကိုပါပိတ်ထားလိုက်ပါတယ်။အရင်ကတော့ဒီနေရာမှာကျန်းသစ်စာကျင်းစုပွဲကိုလူသိန်းနဲ့ချီလာရောက်ကြတာပါ။အခုခါမှာတော့အဲ့ဒီနေရာမှာအခမ်းအနားမတည့်ရောက်နိုင်တဲ့ပြည်သူတွေကိုကိုစားပြုတဲ့ဒီ LED မီးနဲ့ပုံဖော်ထားတဲ့ American အလံကြီးအပါဝင်အလံပေါင်း2သိန်းလောက်ကို site တူထားပါတယ်။လုံခြုံရေးအတွက်တော့ပြည်နယ်အရန်လုံခြုံရေးတပ်ဖွဲ့2000ခွဲလောက်ကို Washington DC မှာချထားပါတယ်။ဇန်နဝါရီ20ရက်နေ့မှာကျင်းပတဲ့46ရောက်မြောက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ကျင်းသစ်စာကျင်းစုပွဲကိုတော့ဆက်ရှိထင်ရှားရှိကြတဲ့သမ္မတဟောင်းတွေဖြစ်တဲ့ဘီလ်ကလင်တန်၊ဂျော့ချ်ဒဗလျူဘုရှ်နဲ့ဘရက်အိုဘားမာတို့သူတို့ရဲ့ဇနီးသမ္မတဂရောဟောင်းတွေနဲ့အတူတက်ရောက်ခဲ့ကြပါတယ်။နိုင်ငံတော်ခန္ဓာတွေမှာသူတို့သုံးဦးကိုအမြဲတပူရွဲ့တွေ့ရလေလေရှိပါတယ်။သမ္မတဂျီမီကာတာကတော့ကျန်းမာရေးကြောင့်ရောအသက်အရွယ်အရာပါဒီခန္ဓာကိုမတက်ရောက်နိုင်ပါဘူး။ ဂျိုးဘိုင်ဒန်ကတော့ကျန်းသစ်စာမကျင်းဆိုခင်တရက်မှာသူဖုံးတဲ့ဆက်သွယ်စကားပြောခဲ့တယ်လို့ဆိုပါတယ်အထက်နဲ့အောက်လွှတ်တော်အမတ်တွေအများပြားလဲအစင်လာမပြတ်တက်ရောက်ခဲ့ကြပါတယ်
I, Joseph Robinette Biden Jr., do solemnly swear.
I, Joseph Robinette Biden Jr., do solemnly swear.
That I will faithfully execute.
သမရကိုတရားရုံးချုပ်တရားသူကြီးဂျွန်ရောဘတ်စ်ကကျန်းသစ်စာကြီးဆိုပြီးခဲ့ပါတယ်။သမရရဲ့မိန့်ခွန်းထဲမှာတော့ညီညွတ်ရေးနဲ့ပတ်သက်ပြီးတော့အဓိကထားပြောကြားခဲ့ပါတယ်။အခမ်းအနားမှာလေဒီဂဂါနိုင်ငံတော်ချင်းကိုတည်ဆုပ်ခဲ့ပြီးတော့နာမည်ကျော်အမှုပညာရှင်တွေဖြစ်တဲ့ဂျနီဖာလိုပတ်စ်နဲ့ဂတ်ဘရုတ်စ်တို့လည်းနိုင်ငံအတွက်ကွန်ပျူတာတွေတည်ဆုပ်ပြောပြပေးခဲ့ပါတယ်။သမရအသစ်ကျန်းသစ်စာကြီးဆိုတဲ့နေ့မှာအစင်လာအဖြစ်ညဘက်အိမ်ပြီးတော့မှစူးစူးပွဲအခမ်းအနားတွေကျင်းပလေရှိပေမဲ့ဒီနေ့မှာကိုဗစ်ကပ်ဘေးကြောင့်သမရဘိုင်ဒန်ကဒီပွဲကိုမကျင်းပါဘူး။ကမ္ဘာကျော်ဟောလိဝုဒ်အနည်းပညာရှင်တွန်ဟန့်စ်ဦးဆောင်ပြီးသမရအသစ်ကိုကြိုဆိုတဲ့ Celebrating America ဆိုတဲ့အစီအစဉ်လေးကိုတော့ online ကနေဆင်နွှဲပါရယ်။သမရဘိုင်ဒန်ကျန်းသစ်စာကျင်းပပြီးတာနဲ့ဒုသမရကမလာဟဲရစ်အပါအဝင်အခမ်းအနားတက်ရောက်တဲ့တခြားသမရတွေနဲ့အတူအာလင်တိုင်းမျိုးသားစစ်သည်ငယ်ကိုတက်ရောက်ပြီးတော့ခြားဆုံးခဲ့တဲ့အစ်တီတွေကိုဂုဏ်ပြုခဲ့ပါရယ်။အမြောက်ပြဖောက်ဂုံပြုခဲ့သလိုအညတရစစ်တီကုဘိမမပန်းခွေချအလေးပြုခဲ့ပါရယ်ဒီနောက်မှာတော့သမရဂျိုးဘိုက်တန်ဟာအရင်သမရလက်ထက်ကချမှတ်ခဲ့တဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနေနှုတ်ထွက်တာပဲရစ်ရာသီဥတုဆိုင်ရာသဘောတူညီချက်ကနေနှုတ်ထွက်ခဲ့တာတွေကိုပြန်ပြင်မဲ့သမရအမိန့်ကြေညာချက်အတော်များများကိုလက်မှတ်ရေးထိုးခဲ့ပါရယ်ခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီတစ်ပတ်တော့ဟန်ဂေရီကဇီဝဓာတုပညာရှင်နှစ်ဦးဖန်တီးလိုက်တဲ့ပလတ်စတစ်ကိုခြေဖြတ်တဲ့ bacterial cocktail လို့ခေါ်တဲ့ရောနောဘက်တီးရီးယားအကြောင်းကိုပြောပြပေးပါမယ်။
A Hungarian biotech company which has developed plastic eating bacteria.
ကျွန်မတို့က Polyloop company ကိုပူးတွဲတည်ထောင်ထားပါတယ်။ plastic တွေကိုခြေဖြတ်တဲ့ bacteria တီထွင်တဲ့ Hungarian ဇီဝနည်းပညာကုမ္ပဏီပါလို့ဇီဝဓာတုပညာရှင် Liz Madras ကပြောသွားတာပါ။ Liz Madras နဲ့တငယ်ချင်းဖြစ်သူ Christina Levero ဟာ Hungary နိုင်ငံ Budapest အခြေစိုက် Polyloop ကုမ္ပဏီကိုတည်ထောင်တာသိပ်မကြားသေးပါဘူး။သူတို့နှုတ်ဟာဘူဒဘတ်စ်နည်းပညာတက္ကသိုလ်မှာစေဝါဓာတုနဲ့အင်ဂျင်နီယာဘွဲ့လွန်တင်နန်းတက်ချိန်မှာတွေ့ဆုံခဲ့ကြတာဖြစ်ပြီးတဘာဝဝန်းကျင်ကိုဘလို့အကူအညီပေးနိုင်မလဲဆိုတာကိုစဉ်းစားပြီးသူ့တည်တနာတွေကိုလက်တွဲလှုပ်ဆောင်ခဲ့ကြပါတယ်။နှစ်နှစ်လောက်သူ့တည်တနာလုပ်ခဲ့တဲ့နောက်မှာ bacterial cocktail ကိုတည်ထွင်နိုင်ခဲ့ကြတာပါ။သူတို့ရဲ့ဒီ bacterial cocktail ဟာဘယ် plastic မျိုးကိုမဆိုသတင်းပတ်အနှဲငယ်အတွင်းမှာပဲခြေဖြတ်ပြနိုင်တာတွေ့ရတဲ့အတွက်သူတို့ရဲ့ cocktail ကိုကမ္ဘာဝန်ကျင်ညဉ့်ဉန်းမှုပြဿနာဖြေရှင်းရေးအတွက်အဖြေထုတ်ပေးနိုင်မယ်လို့သူတို့ကယုံကြည်နေကြတာပါ bacteria ကိုတစ်မျိုးတည်းမသုံးဘဲရောဆက်ပြီးသုံးတာဟာ plastic အမျိုးမျိုးကိုခြေဖြတ်နိုင်ဖို့လုပ်တာပါလို့လည်း list ကရှင်းပြပါတယ
် bacterial cocktail which metabolizes plastics and this is because it's not so one bacteria couldn't do all this because
bacteria cocktail လို့ခေါ်တဲ့ရောနော bacteria ကပလတ်စတစ်တွေကိုခြေဖြတ်နိုင်ပါတယ်။ပလတ်စတစ်ဆိုတာကမော်လီကျူးတွေတိတ်ရှုပ်ရှုပ်ထွေးထွေးနဲ့ဖွဲ့စည်းထားတဲ့ပစ္စည်းတွေဖြစ်တဲ့အတွက်ဘက်တီးရီးယားတစ်မျိုးနဲ့ဆိုရင်အလုံးမဖြစ်လို့အခုလိုရောထားတာကိုထုတ်ရတာပါ။ကျွန်တော်တို့နေတိုင်းသုံးနေတဲ့ပစ္စည်းတွေကိုကြည့်ရင်သူတို့ကိုလှုပ်ထားတဲ့ပလတ်စတစ်အမျိုးအစားကအတော်ကြီးကိုများသလိုသူတို့ကိုဖန်တီးထားတဲ့ဓာတုပစ္စည်းကလည်းမျိုးစုံမှုအခုလိုရောနောဘက်တီးရီးယားကောက်တေးကိုထုတ်ရတာလို့ပြောပါတယ်။သူတို့ရဲ့ကောက်တေးဟာတစ်ခါသုံးပလတ်စတစ်ဘဲအမျိုးအစားကိုဖြစ်ဖြစ်သတင်းပတ်ခုနှစ်ပတ်အတွင်းမှာပဲခြေဖြတ်ပြနိုင်တယ်လို့ဒီလိုခြေဖြတ်ဖို့အတွက်ဓာတုဆိုင်ရာလုပ်ငန်းစဉ်တွေလည်းလုပ်ဆရာမလိုပါဘူးဒါအပြင်ဓာတ်ပြောင်းဖို့အတွက်တခြားဓာတုပစ္စည်းတွေနဲ့ကြိုတင်ပြုတ်ပြင်ပေးစရာလည်းမလိုဘူးလို့ပြောပါတယ်သူတို့ရဲ့ဘက်တီးရီးယားလေးတွေဟာသူတို့ဓာတ်ခွဲခန်းထဲက incubator ပိုးမွေးစက်ထဲမှာနေကြပါတယ်သူတို့ရဲ့ပိုးမွေးတဲ့ store ခန်းထဲမှာတော့ဆန်းသတ်မှုကနေရတဲ့ရောဆက်ထားတဲ့ bacterial cocktail မျိုးစုံရှိနေတယ်လို့မရောနှောရသေးတဲ့ bacterial အမျိုးအစားတသက်ကိုလည်းဒီဆက်ထဲမှာပဲတင်ထားတာပါ Writers သတင်းဌာနမေးမြန်းကမ်းမှာတော့ list က ကဘာတလောမှာစွန့်ဖြစ်ပစ္စည်းတွေကြောင့်ငင်းငန်းလာတဲ့ပြဿနာဟာအတော်ကြီးကိုဖြစ်ရှင်းဖို့လိုအပ်နေတဲ့ပြဿနာလို့သူတို့မြင်တဲ့အတွက်ဒါကိုဖြစ်ရှင်းနိုင်ဖို့သူတေသနာတွေလုပ်ခဲ့ပါတယ်လို့ပြောပါတယ်သူတို့တက်ကျွမ်းတဲ့ဇီဝနည်းပညာနဲ့ဓာတုအင်ဂျင်နီယာနည်းပညာတွေကိုပေါင်းစပ်ပြီးပလတ်စတစ်တွေကိုသူတို့လာရဘဝကိုပြန်ပြီးပို့ပေးနိုင်အောင်သဘာဝအတိုင်းလဲနေတဲ့တန်တရာဆဝင်တဲ့ကိုပြန်ရောက်သွားစေမယ့်အခြေအနေတွေကိုဖန်တီးပေးဖို့အတွက်သူတို့ဆုံးဖြတ်ခဲ့တာပါတဲ့
The degradation process is very similar to how those leaves disappear from autumn until springtime a consortium
ဘာဝပစ္စည်းရဲ့လုပ်ငန်းစဉ်ဟာတကယ်တော့သိရကလေးတွေဆောင်းကန်နေနွေးဥရာတိအထိမတွေ့ရပဲပျောက်သွားတာမျိုးနဲ့တိတ်ကိုတူပါတယ်ပေါင်းစုနေတဲ့အနုဇီဝပိုးမွှားလေးတွေကသူတို့ကိုခြေဖြက်ပေးတာပါဇီဝလုံချင်းလောင်စာပေါ်မှာအခြေတီထုတ်ထားတဲ့ plastic တွေနဲ့ကျမတို့ရဲ့ bacteria လေးတွေလှုပ်ဆောင်မှုကလည်းဒါမျိုးပါပဲလို့ Les ကပြောပါတယ်သူတို့ရဲ့ bacteria လေးတွေဟာ polylactic acid ဖြစ်တဲ့ PLA plastic အမျိုးအစားကိုလည်းလွယ်လွယ်ကူကူခြေဖြက်နိုင်စွမ်းရှိပါတယ်ဗြိတိန်နဲ့အမေရိကန်နိုင်ငံကသိပ္ပံပညာရှင်တွေဟာပလတ်စတစ်ကိုစားတဲ့အင်ဇိုင်းတစ်မျိုးကိုတီထွင်နိုင်ခဲ့ပါတယ်။ဒီအင်ဇိုင်းက PET လို့အတူတူခေါ်တဲ့ polyethylene terephthalate ကိုစားပြစ်နိုင်ပါတယ်။ဒီ PET အမျိုးအစားပလတ်စတစ်ဟာအတော်လူသုံးများပြီးစွန့်ပစ်လိုက်ရင်နှစ်ညနဲ့ချီးပြီးမပြတ်မစီပဲရှိနေနိုင်တဲ့အတွက်ပတ်ဝန်းကျင်အတွက်အတော်ကိုအန္တရာယ်ရှိရအရာပါ။ဒီလို PET အပါအဝင်နိုင်ငံတကာတင်ကြေးတဲ့စနစ်နဲ့သတ်မှတ်ထားတဲ့ပလတ်စတစ်အမျိုးအစားခုနှစ်ခုစလုံးကိုသူတို့ရဲ့ကောက်တေးကခြေဖြက်နိုင်စွမ်းရှိတယ်လို့ Poly Loop ကုမ္ပဏီရဲ့ CEO ဖြစ်တဲ့ Les ကပြောပါတယ
် There are successful attempts with PET degradation though but in our case we do all types of plastics from resin identification 1 through 7 and that includes other plastics
ကိုခြေဖြက်ဖို့လုပ်တဲ့နေရာမှာလည်းအောင်မြင်မှုရပါတယ်ကျမတို့ကပလတ်စတစ်အမျိုးအစားအားလုံးအတွက်ဆန်းပါတယ်ကောစီလိုပလတ်စတစ်ကစားပြီးအမျိုးအစားခုနှစ်မျိုးစလုံးအလုတ်ဖြစ်တဲ့အပြင်ပလတ်စတစ်အလွှာအထက်ထက်လောက်ထားတာတို့ပလတ်စတစ်အရောတို့ကိုပါခြေဖြက်နိုင်စွမ်းရှိတယ်လို့လည်းပြောပါတယ်ဒီလိုခြေဖြက်ရမှာသတင်းနှစ်ပတ်လောက်တွင်မှာပဲပလတ်စတစ်တွေဟာအပိုင်းစားလေးတွေဖြစ်ကိုရောက်သွားနိုင်တယ်လို့သတင်းခုနှစ်ပတ်လောက်ရောက်ရင်တော့အညိုရောင် organic အနစ်အရေးဖြစ်ကိုပြောင်းသွားနိုင်တာကိုသူတို့ကလက်တွေ့ပြသခဲ့တာပါသူတို့ရဲ့ကနဦးဓာတ်ခွဲခန်းစမ်းသပ်မှုတွေအရဒီအနစ်အနည်းအရေးတွေဟာမည်စီလောပိုးပြီးကောင်းလာအောင်လုပ်ပေးတဲ့ပစ္စည်းတွေဖြစ်စိတ်ချလက်ချသုံးနိုင်တယ်လို့ဆိုပါတယ်။ဒါအပြင်ဒါတွေကိုဇီဝပလတ်စတစ်တွေထုတ်ရမှလည်းသုံးနိုင်တာပါ
။ We saw plastic waste pollution as a very very pertinent issue. So we decided to try to combine biotechnology and chemical engineering to create a media.
ပလတ်စတစ်ဆန့်ကျင်ပစ္စည်းကြောင့်ညဉ့်ညမ်းမှုဟာတကယ်ပြဿနာတယ်လို့ကျမတို့မြင်ပါတယ်။ဒါကြောင့်ဇီဝနည်းပညာနဲ့ဓာတုအင်ဂျင်နီယာနည်းပညာတွေကိုပေါင်းပြီးပလတ်စတစ်တွေကိုသူတို့မူလနေရာပြန်ပြီးရောက်အောင်သဘာဝရဲ့တန်တရာလေးရဲ့ဖြစ်စဉ်တွေကိုပြန်ပြီးပို့ပေးနိုင်မယ့်ညီကိုထွန်းဖို့အတွက်ဆုံးဖြတ်ခဲ့တာပါလို့ပြောပါတယ်။သူတို့ရဲ့ Poly Loop ကုမ္ပဏီဟာ American အခြေစိုက်နာမည်ကြီး Textiles ရင်းနှီးမြှုပ်နှံမှုကုမ္ပဏီကြီးနဲ့ Hungary ကစွန့်ဦးတည်ထွင်သူတွေအားထားရတဲ့ Vespucci Partner ဆိုစီကအရင်းနှီးကိုရယူပြီးစက်ရုံတည်ဆောက်ဖို့ပါစီစဉ်နေပြီဖြစ်ပါတယ်။စွန့်ဦးတည်ထွင်ပညာရှင်နှစ်ဦးကတော့သူတို့ရဲ့ bacteria cocktail က plastic အပြင်ပဝန်းကျင်ညဉ့်ဉန်းစေတဲ့တခြားပစ္စည်းတွေကိုခြေဖြက်နိုင်စွမ်းရှိမရှိသူတေသနာဆက်ပြီးလုပ်နေကြပါတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။တရုတ်ပြည်သူသမ္မတနိုင်ငံဟာပြီးခဲ့တဲ့10နှစ်အတွင်းသူပိုင်ဆိုင်တဲ့နျူကလ িয়ার လက်နက်တဲ့20လောက်ရှိမဲ့လက်နက်ထုတ်လုပ်ဖို့ကြိုးစားပြီးအန္တရာယ်များလာတဲ့မတိမငြိမ်ဖြစ်မဲ့ကစားကွက်ကိုလှုပ်ရှားနေပါတယ်။တရုတ်နိုင်ငံဟာသူ့မှာနျူကလ িয়ার လက်နက်ဘယ်နှခုရှိတယ်၊ဘယ်နှခုထပ်ထုတ်လုပ်ဖို့အစီအစဉ်ရှိတယ်၊ဒါမှမဟုတ်ရှိတဲ့လက်နက်တွေကိုဘာလုပ်ဖို့စီစဉ်ထားတယ်ဆိုတာတွေကိုထုတ်ဖော်ပြောဆိုဖို့ညှင်းဆန်နေပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံအနေနဲ့တရုတ်နိုင်ငံဟာပွင့်လင်းမြင်သာမှုမရှိဆုံးနိုင်ငံဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဟောင်းမိုက်ပွန်ပီယိုကမကြာခင်ကရေးသားထားတဲ့ထင်မြင်ချက်ဆောင်းပါးမှာဖော်ပြထားပါတယ်။ CCP တရုတ်ကွန်မြူနစ်ပါတီကလျှို့ဝှက်ထားပြီးမဲ့ကမ္ဘာကတော့တရုတ်နိုင်ငံကမြေပြင်ဝေဟင်ပင်လယ်ပြင်ကနေပြစ်လွတ်နိုင်တဲ့ပိုပြီးခင်မီစွမ်းရင်ရှိတဲ့နျူကလ িয়ার လက်နက်တွေကိုအလင်းအမြန်တိုးချဲ့ထုတ်လုပ်နေတာသိပါတယ်။ တချိန်ထဲမှာပဲဒီလိုထုတ်လုပ်နေတာတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုနဲ့အနှစ်သာရရှိတဲ့ဆက်ဆက်ပြောဆိုဆွေးနွေးမှုတွေလုပ်ဖို့ဇက်တိုက်ဆိုသလိုညှင်းဆန်နေပါတယ်။ PLA တရုတ်ပြည်သူလွတ်မြောက်ရေးတပ်က2049ခုနှစ်မှာကမ္ဘာအဆင့်မီစစ်တပ်အဖြစ်ရပ်တည်နိုင်အောင်တည်ဆောက်နေတာတွေကိုဆက်တလိုက်ဂျိုရုကနေရိုက်ကူးထားတဲ့ပုံတွေမှာတွေ့ရပါတယ်။PLA ရဲ့နောက်ဆုံးစီရေးပြချီတဲ့ပွဲမှာပါဝင်တဲ့ Dongfeng 41 missile လက်နက်ဟာနိုင်ဝဲအတွင်းအမေရိကန်ကမ်းခြေကိုထိအောင်ပစ်နိုင်စွမ်းရှိပါတယ်။ဒီ missile လက်နက်ကိုအေယာမပိုင်လုံကြီးတွေတဲ့ထက်ရွေးရှားရင်ပေါ်တင်ပြီးလာမယ့်နှစ်အတွင်းအသုံးပြုနိုင်တယ်လို့ခန့်မှန်းကြောင်းတကယ်လို့တရုတ်နိုင်ငံကဒီနှုန်းအတိုင်းဆက်သွားမယ်ဆိုရင်လာမယ့်10နှစ်မှာလက်ရှိပိုင်ဆိုင်တဲ့ nuclear လက်နက်ထက်နှစ်ဆတဲ့မနဲ့တိုးလာနိုင်တယ်လို့ Mr. Pompeo ကရေးသားထားပါတယ်။မဟာဗျူဟာမြောက်နျူကလ িয়ার လက်နက်တိုးချဲ့တာအပြင် PLA ကပယ်ရင်းတပ်မစ်ဆိုင်းဒုံးလက်နက်တစ်ထောင်ကျော်ကိုသူ့ကမ်းခြေတစ်လျှောက်ဖြန့်ကျက်ထားပါတယ်။ဒီလက်နက်အများစုဟာနျူကလ িয়ার ထိပ်ဖူးရောသမီးယိုးချထိပ်ဖူးပါတပ်ဆင်အသုံးပြုနိုင်စွမ်းရှိပါတယ်။ဒီလက်နက်တွေဟာအရှေ့အာရှမှာတပ်ဆွဲထားတဲ့အမေရိကန်တပ်ဖွဲ့တွေကိုပစ်မှတ်ထားဖို့ရည်ရွယ်သလိုအမေရိကန်ရဲ့မဟာမိတ်တွေကိုချိန်းချောက်ဖို့နဲ့တရုတ်ရဲ့ကျူးကျော်ရန်စလိုတဲ့နိုင်ငံရေးမူဝါဒကိုအားပေးဖို့ဖြစ်တယ်လို့မစ္စတာပွန်ပီယိုကသတိပေးထားပါတယ်။တရုတ်ရဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုတိုးတက်လာတာနဲ့အမျှနျူကလ িয়ার လက်နက်မရှိတဲ့အိမ်နီးချင်းနိုင်ငံတွေကိုချိန်းချောက်နေပြီးလက်နက်ကိုအရင်စပြီးမသုံးပါဘူးဆိုတဲ့သူတို့ရဲ့မူနဲ့စန့်ကျင်နေတဲ့အတွက်မေးခွန်းထုတ်စရာဖြစ်နေပါပြီ။အမေရိကန်ပြည်တော်စုနဲ့တခြားဒီမိုကရေစီနိုင်ငံတွေကတော့ပွင့်လင်းမြင်သာစွာနိုင်ငံတကာနျူကလ িয়ার လက်နက်ဆိုင်ရာလိုက်နာရမယ့်ဝတ္တရားတွေကိုလေးစားကြသလိုနျူကလ িয়ার လက်နက်ပိုင်ဆိုင်မှုရှင်ပြိုင်ကြတာတွေကာကွယ်နိုင်ဖို့လက်နက်ထုတ်လုပ်မှုထိန်းချုပ်ရေးအဆိုပြုချက်တွေအတွက်ပူးပေါင်းဆောင်ရွက်နေကြပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တခြားနျူကလ িয়ার အင်အားကြီးနိုင်ငံတွေနဲ့အတူတက်ချွတ်စွာယုံကြည်စိတ်ချရတဲ့အကြအတဲဖြည့်ရှင်းနိုင်ရေးဆက်သွယ်ရေးကွန်ရက်နဲ့ပူးပေါင်းဆောင်ရွက်နေပါတယ်။တရုတ်နိုင်ငံအနေနဲ့လည်းအလားတူပူးပေါင်းပါရန်အားပေးတိုက်တွန်းခဲ့တယ်လို့မစ္စတာပွန်ပီယိုကဆိုပါတယ်။နျူကလ িয়ার လက်နက်အမျိုးအစားအလုံးအကျုံးဝင်တဲ့လက်နက်ထိန်းချုပ်ရေးသဘောတူညီချက်အသစ်တရရေးဆွဲနေတဲ့အမေရိကန်နဲ့ရုရှားတို့ရဲ့ကြိုးပမ်းမှုမှာတရုတ်ခေါင်းဆောင်တွေပါဝင်ဖို့မစ္စတာပွန်ပီယိုကတိုက်တွန်းလိုက်ပါတယ်။အမေရိကန်ရဲ့နျူကလ িয়ার လက်နက်ထိန်းချုပ်ရေးစွမ်းရည်ကိုမိကိုးနေရတဲ့လက်နက်ထိန်းချုပ်ရေးအာတုံခွန်ဆိုင်လုံနိုင်တဲ့နိုင်ငံတွေအပါအဝင်နိုင်ငံအတော်များများဟာတရုတ်လက်နက်ထုတ်လုပ်နေတာတွေကိုရေငုံနှုတ်ပိတ်နေကြတဲ့အတွက်ပွင့်ပွင့်လင်းလင်းပြောဆိုကြဖို့လဲမစ္စတာပွန်ပီယိုကတိုက်တွန်းထားပါတယ်။တရုတ်ပြည်သူသမ္မတနိုင်ငံအပါအဝင်အင်အားကြီးနိုင်ငံတွေအနေနဲ့ကမ္ဘာမှာအနေနဲ့အရှိဆုံးလက်နက်တွေနဲ့ပတ်သက်လို့တာဝန်သိစွာမဖြစ်မနေလိုက်နာကြရမှာဖြစ်တယ်ဆိုတာသမိုင်းသက်သေရှိပြီးသားဖြစ်ပါတယ်။တာဝန်ခံမှုမရှိတာဝန်မဲ့တဲ့အစိုးရတွေခြေနဲ့အောင်ဒါမှမဟုတ်လုံရက်တွေကိုမကြိုက်ပေမဲ့မလွဲမရှောင်သာလက်ခံလိုက်ရပြီးအကျိုးဆက်တွေရင်ဆိုင်နေရတဲ့နိုင်ငံတွေလည်းရှိကြတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဟောင်းပွန်ပီယိုရဲ့ဆောင်းပါးမှာထောက်ပြထားကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါပါရှင်
။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါ American ကာကွယ်ဝင်ကြီးဖြစ်တဲ့သမ္မတဂျိုးဘိုင်ဒန်အမည်စင်းတင်သွင်းထားတဲ့အငြိမ်းစားဗိုလ်ချုပ်ကြီး Lloyd Austin ကိုအထက်လွှတ်တော်ကတောက်ချာနေမှာအတည်ပြုပေးလိုက်ပါပြီ။အထက်လွှတ်တော်ကထောက်ခံမဲ63မဲ၊တန်းကွက်မဲ2မဲနဲ့အတည်ပြုပေးလိုက်တဲ့အတွက် Lloyd Austin ဟာပထမဆုံးအာဖရိကနယ်ပွား American ကာကွယ်ဝင်ကြီးဖြစ်လာပါပြီ။သမ္မတဟောင်းဒေါ်လန်ထရန့်ပေါ်မှာတရားဆွဲဆိုချက်စာတန်းကိုအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကတနင်္လာနေ့မှာပေးပို့မှာဖြစ်ကြောင်းအထက်လွှတ်တော်အမတ်အများစုခေါင်းဆောင်ဖြစ်လာတဲ့Democratic Party ဝင် Chuck Schumer ကတောက်ကြနေမှာပြောပါတယ်။ဒါဟာ American လွှတ်တော်အဆောက်အဦတွင်တည်ဆုံမှုတွေဖြစ်ခဲ့တဲ့စီးနှင်းဝင်ရောက်မှုဖြစ်အောင်လှုံ့ဆော်မှုနဲ့ကမလာ Hong Trump အပြစ်ဒဏ်ချခံရနိုင်ခြေရှိတဲ့တရားရင်ဆိုင်မှုတွေကိုစတင်နိုင်မှုဖြစ်ပြီးမျှတမှုရှိတဲ့တရားရင်ဆိုင်မှုကိုလုပ်မှာဖြစ်ကြောင်း Schumer ကပြောပါတယ်။မြန်မာနိုင်ငံမှာတော့ COVID-19 ရောဂါအကူးဆက်ခံရသူ 33,600 ကျော်ရှိနေပြီးတည်ဆုံရသူက 3,031 ယောက်ရှိနေပါပြီ။အိန္ဒိယနိုင်ငံ Serum Institute of India ဆေးကုမ္ပဏီကနေထုတ်တဲ့ Covishield COVID ကာကွယ်ဆေးတသန်းခွဲမြန်မာနိုင်ငံကိုရောက်လာပြီဖြစ်ပါတယ်။မြန်မာနိုင်ငံကရုရှားနိုင်ငံကနေလေကြောင်းရန်ကာကွယ်ဒုံးကျည်စနစ်နဲ့မောင်းသူမဲ့လေယာဉ် drone တွေကိုဝယ်ယူมาဖြစ်ပါတယ်။ရုရှားနိုင်ငံစီကလက်နက်ဝယ်ယူမဲ့သဘောတူညီချက်ကိုရုရှားနိုင်ငံခြားရေးဝန်ကြီးမြန်မာနိုင်ငံကိုရောက်နေချိန်ဒီတစ်ပတ်ထဲမှာပဲလက်မှတ်ရေးထိုးခဲ့ကြတာပါ။စနေနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှန်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရတတ်ပါ
This program has come to you from the Voice of America, Washington.